Welcome to the Voice of America in Burmese.
Mingla mane khe ma shin Washington myo raw VOA American tan ga ni 2019 khu ni May 13 ye tanin la ni ne ne khe a season go Myanmar sanaw chain mane 6 nai ga ni 9 nai thi line meter 24 40 52 ga ni dai yai thau lwin taw ma ba shin Chama in chain nai ma
မင်္ဂလာမနက်ခင်ပါရှင်ကျမတင်ကြီးထိုက်ပါကိုညံဝင်းအောင်နဲ့အတူသတင်းတွေကြီးညာမှာပါတရုတ်ကုန်တွေအပေါ်အမေရိကန်ကအခွန်တိုးလိုက်တဲ့အပေါ်တရုတ်ဘက်ကတံပြန်လာမဲ့အရေးခံမှန်းထားပါတယ်လို့အမေရိကန်ကမနေ့ကပြောဆိုပါတယ်မြန်မာနိုင်ငံမှာဘာသာပေါင်းစုံငြိမ်းချမ်းရေးဆောင်ရွက်နေတယ်လို့သမ္မတဦးဝင်းမြင့်ကဗီယက်နမ်မှာကျင်းပတဲ့ကုလသမဂ္ဂဗုဒ္ဓနေအခမ်းအနားမင်ကိုမှာထည့်သွင်းပြောဆိုသွားပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွင်နားဆင်ကြရပါမယ်ရှင်
ကောင်းပါပြီမြမအပါဝင်ကဘာတလွားကလောက်ကျန်တဲ့နေ့အတိုက်ခိုက်ခံရသူတွေနဲ့ဆိုရှယ်မီဒီယာကုမ္ပဏီကြီးတွေကတာဝန်ရှိသူတွေပြီးခဲ့တဲ့သတင်းပတ်ကအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်မှာပထမဆုံးချိန်တွေ့ဆုံခဲ့ကြပါတယ
် Twitter မှာမိုးရှုံးမှုကြီးမီအွန်လိုင်းပုံ Twitter handle ကိုအခုဒီသူတို့ကသုံးဖွင့်ပေးထားတယ်ဟိုဘာ tweet မလုပ်ပေမဲ့လည
်းဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ Twitter account ဆက်ပြီးရှိနေတဲ့အတွက်ဖြတ်သိမ်းပေးဖို့ Twitter ကုမ္ပဏီနဲ့တွေ့ဆုံရမှာအဓိကတောင်းဆိုခဲ့ကြောင်း Facebook Twitter တို့နဲ့တွေ့ဆုံခဲ့သူတဦးက VOE ကိုပြောပြသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်ဒါပြင်တင်းလာနေနေတဲ့ခင်းတိုင်းတင်ဆက်နေကြအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ဖို့ရှိပါတယ်ရှင်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကီထိုင်းနဲ့ကိုညံဝင်းအောင်တို့ကပြောပြမှာပါ
အမေရိကန်ကိုတင်ပို့တဲ့တရုတ်ထုတ်ကုန်တွေအပေါ်သမ္မတဒေါ်နယ်ထရန့်ကအကောက်ခွန်စီးချက်မှုတိတိတသာတိုးလိုက်ပြီးနောက်မှာတော့အမေရိကန်ပို့ကုန်တွေအပေါ်မှာလည်းတရုတ်ဘက်ကလက်တုံပြန်ပြီးအခွန်တိုးကောက်မယ်လို့ခန့်မှန်းကြောင်းအမေရိကန်ကတနင်္ဂနွေနေ့မှာပြောဆိုပါတယ်။ကမ္ဘာစီးပွားရေးအကြီးဆုံးနှစ်နိုင်ငံဖြစ်တဲ့အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးမပြေလည်မှုတွေကြောင့်နှစ်ဖက်စလုံးအထိနာမယ်လို့အမေရိကန်သမ္မတအင်ဘူရိုစီးပွားရေးအကြံပေးအရာရှိချုပ်လာရီကတ်လိုက Fox News Sunday အစီအစဉ်မှာပြောဆိုသွားပါတယ်။အမေရိကန်ဘက်မှာတော့အထင်အားဆုံးဖြစ်နိုင်သူတွေကတရုတ်ပြည်ကိုပဲပဇက်ပြောင်းနေကြုံရောင်းချနေတဲ့လယ်သမားတွေလို့လည်းသူကပြောပါတယ်။ဒါပေမဲ့လည်းသမ္မတထရန့်အစိုးရကပို့ကုန်တင်ပို့မှုအရှုံးပေါ်ခဲ့သူတွေကိုဒေါ်လာ12ဘီလီယံအစိုးရဘက်ကတစ်စိတ်တစ်ပိုင်းကြက်ခံပေးမှုနဲ့အရင်ကကူညီပေးခဲ့ပြီးတကယ်လို့လှုပ်ဖို့လိုအပ်ရင်ထပ်လှုပ်မယ်လို့လည်းစီးပွားရေးအကြံပေးအရာရှိချုပ်ကပြောပါတယ်အမေရိကန်ကိုပို့တဲ့တရုတ်ကုမ္ပဏီတဲကဒေါ်လာဘီလီယံ200တန်ဖိုးရှိကုန်ပစ္စည်းတွေအပေါ်မူလကအခွန်100ခန်းနှုန်းကောက်နေတာကနေပြီးခဲ့တဲ့တောက်ကြံနေ့မှာအခွန်25ခန်းနှုန်းထိအမေရိကန်သမ္မတကတိုးကောက်တာဖြစ်ပါတယ်ဒါပြင်နောက်ထပ်ဒေါ်လာဘီလီယံ300တန်ဖိုးရှိတရုတ်ကုန်ပစ္စည်းတွေအပေါ်အခွန်ထပ်ကောက်ဖို့လည်းဆောင်ရွက်နေပါတယ်အင်ဘီရိုရဲ့စီးပွားရေးအကြံပေးအရာရှိချုပ်ခတ်လိုကတော့သွင်းကုန်တွေအပေါ်အခွန်ကောက်ရေးအပြည့်အဝဖြစ်လာဖို့ကလက်နဲ့ချီအချင်းယူရနိုင်တယ်လို့ပြောပါတယ်။တရုတ်ဘက်ကတော့ဒေါ်လာဘီလီယံ130တန်ဖိုးရှိတဲ့အမေရိကန်ကုန်ပစ္စည်းတွေအပေါ်လက်တုံပြန်တဲ့အနေနဲ့အခွန်တိုးကောက်ထားပြီးအခုနောက်ဆုံးအမေရိကန်ရဲ့အခွန်တိုးကောက်မှုအပေါ်ဘလို့တုံပြန်မလဲဆိုတာကိုတော့မပြောသေးပါဘူးရှင်
။ယေမင်နိုင်ငံကဟူသီသဘုံတပ်ဖွဲ့တွေဟာကုလသမဂ္ဂနဲ့ညှိနှိုင်းသဘောတူထားတဲ့အတိုင်းယေမင်ရဲ့အဓိကစိတ်ကမ်းမြို့တွေကနေဆက်လက်ရုတ်သိမ်းနေကြတယ်လို့ကုလသမဂ္ဂတာဝန်ရှိသူတွေကတင်းငွေနေမှာပြောပါတယ်။ယေမင်နိုင်ငံကဟိုဒီတာဆလစ်ရတ်အာဆာစိတ်ကမ်းမြို့ကဟူသီသဘုံတပ်ဖွဲ့တွေကိုစနေနေ့ကစာပြီးပြန်လည်ရုတ်သိမ်းခဲ့တာပါ။အဲ့ဒီစိတ်ကမ်းသုံးခုကဟူသီသဘုံတွေထွက်ခွာသွားတဲ့နေရာတွေမှာအစိုးရကမ်းရိုးတန်းစောက်တပ်တွေကအစားထိုးဝင်ရောက်တာဝန်ယူတဲ့လုပ်ငန်းစဉ်ကိုကုလသမဂ္ဂကတပြန်နေတည်းမှာစောင့်ကြည့်စစ်ဆေးနေတယ်လို့တပ်ဖွဲ့တွေပြန်လည်နေရာချလာရေးဆိုင်ရာကုလသမဂ္ဂညှိနှိုင်းဆောင်ရွက်ရေးကော်မတီဥက္ကဋ္ဌမိုက်ကယ်လူလစကတ်ကပြောပါတယ်။လာမယ့်ရက်ဒီမှာလည်းအဲ့ဒီစိတ်ကမ်းတွေကိုလုံခြုံရေးတပ်တွေနေရာဆက်ချသွားရင်းနဲ့မိုင်းရှင်းလင်းရေးတွေဆက်လုပ်သွားမယ်လို့သူကဆိုပါတယ်။ယေမင်နိုင်ငံမှာ၄နှစ်ကြာနေပြီဖြစ်တဲ့ပြည်တွင်းစစ်ကိုအဆုံးသတ်နိုင်ရေးကိစ္စမှာဟူသီသဘုံတွေရုတ်သိမ်းသွားရေးလှုပ်ဆောင်ချက်ကအဓိကကျတဲ့ခြေလှမ်းဖြစ်တာကြောင့်ဒါကိုတေချာအောင်လုပ်ဖို့ကုလသမဂ္ဂကိုတိုက်တွန်းနေပါတယ်။ယေမင်ပြည်တွင်းစစ်စတင်ခဲ့ရာဟိုဒီတာစိတ်ကမ်းမြို့ဟာ90ရာခိုင်နှုန်းသုံးလူသားချင်းစာနာမှုအကူအညီတွေတင်သွင်းနိုင်တဲ့စိတ်ကမ်းဖြစ်သလိုယေမင်ရဲ့သွင်းကုန်အဓိကဝင်လာတဲ့စိတ်ကမ်းလည်းဖြစ်ပါတယ်။ယေမင်ပြည်တွင်းစစ်ကြောင့်လူ6000လောက်တည်ဆုံခဲ့ရပြီး3000လောက်ဦးမဲ့အိမ်မဲ့ဖြစ်ခဲ့ရပါတယ်
။အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုဟာရုရှားသမ္မတဗလာဒီမီယာပူတင်နိုင်ငံခြားရေးဝန်ကြီးဆာဂေးလာဗရော့တို့နဲ့ဒီသတင်းပတ်တွေ့ဆုံမှာဖြစ်ပါတယ်။ ဗင်နီဇွဲလာအီရန်နဲ့2016အမေရိကန်ရွေးကောက်ပွဲမှာရုရှားရဲ့ဂျာဝင်နှောက်ယှက်မှုအပါအဝင်ကိစ္စရပ်အတော်များများနဲ့ပတ်သက်ပြီးနှစ်နိုင်ငံကြားပြဿနာတွေဖြစ်နေချိန်မှာပဲရုရှားအစိုးရခေါင်းဆောင်အနေနဲ့တွေ့ဆုံဖို့အတွက်နိုင်ငံခြားရေးဝန်ကြီးပွန်ပီယိုမော်စကိုကိုသွားမဲ့ခီးစဉ်ဟာဆိုရင်အမေရိကန်နိုင်ငံခြားရေးဝန်ကြီးအဖြစ်နဲ့ပထမဆုံးရုရှားနိုင်ငံခီးစဉ်ဖြစ်ပါတယ်ရုရှားနိုင်ငံဟာဗင်နီဇွဲလားမှာဒီမိုကရေစီနည်းအရရွေးချယ်တင်မြှောက်ထားတဲ့အတိုက်ခံခေါင်းဆောင်ဟွမ်ဂွိုက်ဒိုကိုမထောက်ခံပဲစန့်ကျင်လှုပ်ဆောင်နေတယ်လို့ဒုတိယသမ္မတမိုက်ပန်စ်နဲ့ဝန်ကြီးပွန်ပီယိုအပါအဝင်အမေရိကန်အစိုးရထိတ်တန့်တာဝန်ရှိသူတွေကစွပ်စွဲထားတာပါဗင်နီဇွဲလားမှာရုရှားဘက်ကလုပ်နေတာတွေနဲ့ပတ်သက်ပြီးသူတို့အနေနဲ့စိုးရိမ်တယ်လို့လည်းသတင်းထောက်တွေကိုပြီးခဲ့တဲ့သတင်းပတ်တုန်းကပြောခဲ့ပါတယ်ဝန်ကြီးပွန်ပီယိုဟာရုရှားနိုင်ငံကိုဒီကနေ့ရောက်ရှိမှာဖြစ်ပြီးမော်စကိုမှာရှိတဲ့အမေရိကန်တန်ယုံတန်တမန်တွေတန်ယုံဝန်ထမ်းတွေနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။အဲ့ဒီနောက်မှာတော့သူကအမေရိကန်စီးပွားရေးသမားတွေနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်
။အာဖရိကနိုင်ငံတစ်ခုဖြစ်တဲ့ဘာကီနာဖာဆိုနိုင်ငံရဲ့မြောက်ဘက်ဒါဘလိုမြို့မှာတနင်္ဂနွေနေ့ကကက်သလစ်ဘုရားကျောင်းတစ်ခုအတွင်းဝတ်ပြုစုပေါင်းနေသူတွေကိုတနတ်သမားတွေဝင်ရောက်တိုက်ခိုက်တာကြောင့်လူ6ဦးသေဆုံးပြီးအများပြားဒဏ်ရာရသွားတယ်လို့တာဝန်ရှိသူတွေနဲ့မျက်မြင်တွေကပြောပါတယ်တည်ဆုံးသူတွေထဲမှာခရိယန်ဘုန်းကြီးတစ်ပါးနဲ့ဝတ်ပြုစုတောင်းသူ5ဦးတို့ပါဝင်တယ်လို့မျက်မြင်တွေက VOA Africa ဌာနကိုပြောပါတယ်တနန်သမားအင်အား40လောက်ရှိပြီးမော်တော်ဆိုင်ကယ်တွေနဲ့ရောက်ရှိလာတာပါဖျားเจ้าကိုမီးမရှို့ခင်မှာလူတွေကိုကျမ်းမာဝတ်ခိုင်းလာပြီးပြစ်တတ်သွားတယ်လို့မျက်မြင်တွေကပြောပါတယ်အဖြစ်ပြက်ကတနင်္ဂနွေလောက်သာကြာခဲ့ပြီးတနန်သမားတွေထွက်ခွာမသွားခင်မှာဖျားเจ้าနဲ့အနီးတစ်ဝိုက်ဈေးဆိုင်တချို့ကိုမီးရှို့သွားခဲ့တယ်လို့ဆိုပါတယ်ပြီးခဲ့တဲ့သတင်းပတ်ကောင်ကလည်းနိုင်ငံမြောက်ဘက်ကမြို့တစ်မြို့မှာတနတ်သမားတွေက Protest Stick ဖျားချောင်းတစ်ခုအတွင်းလူ5ဦးကိုပြစ်တတ်ခဲ့ပါလေ
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 1233ညလိုင်းဒိုမီတာ40 kHz 9133ညလိုင်းဒိုမီတာ51kilohertz 5809နဲ့လိုင်းလမီတာ190 kilohertz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOE မြန်မာပိုင်းစီစဉ်ရဲ့တင်းတင်းလာနေမနေ့ခင်သတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်။ဗီယက်နမ်မှာကျင်းပနေတဲ့16ကြိမ်မြောက်ကုလသမဂ္ဂဗုဒ္ဓနေ့အခမ်းအနားကိုတင်းငွေနေကသမရဝိမျက်တက်ရောက်ပြီးမြန်မာနိုင်ငံတွင်ဘာသာပေါင်းစုံငြိမ်းချမ်းရေးဆောင်ရွက်နေကြောင်းပြောဆိုခဲ့ပါတယ်။ကုလသမဂ္ဂဗုဒ္ဓနေ့အခမ်းအနားမိန့်ခွန်းမှာတော့မြန်မာနိုင်ငံတွင်အမျိုးသားပြန်လည်တည်မြဲရေးနဲ့ငြိမ်းချမ်းရေးထွန်းကားလာဖို့ကြိုးပမ်းမှုအနေနဲ့ဘာသာပေါင်းစုံငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုငြိမ်းချမ်းမြေတာအဖွဲ့ကဦးဆောင်ပြီး2018ခုနှစ်ကစလို့နှစ်ကြိမ်ကျင်းပခဲ့တယ်လို့ပြောပါတယ်။ကုလသမဂ္ဂအထူးအမှုချုပ်အန်တိုနီယိုဂူတာရက်စ်ကလည်းဗီယက်နမ်မှာကျင်းပနေတဲ့ကုလသမဂ္ဂဗုဒ္ဓနေ့အခမ်းအနားအတွက်သဝင်လှော်ပေးပို့ပါတယ်။တည်ငြိမ်ခံမှုမရှိတာတွေတရားမမျှတမှုတွေကြီးထွားလာနေတဲ့အချိန်ကာလကြီးမှာဗုဒ္ဓဟောကြားတဲ့အကျင့်မဖက်မှုနဲ့အများအကျိုးသိဖို့မှုတွေကအရင်ထက်ပိုပြီးတော့တောင်တက်ဆိုင်မှုရှိလာတဲ့ဗုဒ္ဓနေ့ကဆလို့ကမ္ဘာပေါ်ကအလုံးအတွေ့ငြိမ်းချမ်းရေးနဲ့ဂုဏ်သိက္ခာကိုတည်ဆောက်မဲ့ပိုင်းဖြတ်ချက်ကိုပြန်ပြီးသစ်လွှင့်ဖော်ဆောင်ကြပါစို့လို့ကုလသမဂ္ဂအထူးအမှုချုပ်ကပြောဆိုခဲ့ပါတယ်။ဂေါတမမြတ်စွာဘုရားဖွားတော်မူသောနေ့ဖျားဖြစ်တော်မူသောနေ့နောက်ပရိနိဗ္ဗာန်ဆန်တော်မူသောနေ့ဖြစ်တဲ့ကဆုံလာပြီနေ့ကိုဗုဒ္ဓနေ့အဖြစ်ကုလသမဂ္ဂအထွေထွေညီလာခံဆွန့်ဖြတ်ချက်နဲ့အတည်ပြုခဲ့ပြီး2000ပြည့်နှစ်မှာအမေရိကန်ပြည်ထောင်စုနယူးယောက်မှာပထမဆုံးကျင်းပတာဖြစ်ပါတယ်။ဒီနောက်မှာတော့ထိုင်း၊သီရိလင်ကာနဲ့ဗီယက်နမ်နိုင်ငံတို့ကအင်ရှင်အဖြစ်အသီးသီးကျင်းပနေကြတာဖြစ်ပါတယ
်။ဖိလစ်ပိုင်နိုင်ငံမှာမေလ13ရက်ဒီကနေ့ကျင်းပမဲ့သက်တမ်းဝဲရွေးကောက်ပွဲကတော့လက်ရှိသမ္မတရူဒရီဂိုဒူတာတေကိုအာနာပုံခိုင်မြဲစေမဲ့ရလဒ်တွေထွက်ပေါ်လာမယ်လို့မျှော်လင့်နေကြပြီးတည်တံပေးတဲ့ဥပဒေကိုပြန်လည်ကျင့်သုံးဖို့နဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြန်လည်ရေးဆွဲဖို့ဆိုတဲ့ကတိတွေကိုသမ္မတဒူတာတေကပေးလာလိမ့်မယ်လို့မျှော်လင့်နေတာပါသမ္မတဒူတာတေလက်ထက်မှာငွေရစီနဲ့ပတ်သက်တဲ့ရာဇဝတ်မှုတွေကိုအကြီးအကျယ်နှိမ်နှင်းခဲ့တာကြောင့်လူအများအပြားတည်ဆုံးခဲ့ရပါတယ်ငွေရစီနဲ့ပတ်သက်တဲ့ရာဇဝတ်ကျူးလွန်သူတွေကိုတရားဝင်တည်တံပေးဖို့ဒူတာတေကလိုလားနေတာပါသမ္မတဒူတာတေဟာအပြောဆိုကြမ်းတမ်းလွှမ်းတာကြောင့်နိုင်ငံတကာကပြစ်တင်ဝေဖန်နေပေမဲ့ဖိလစ်ပိုင်ရဲ့ယူရင်းနေတဲ့နိုင်ငံရေးစနစ်နဲ့ရေပေါ်စီးနိုင်ငံရေးသမားတွေကြောင့်မဲဆန္ဒရှင်တွေကြားမှာတော့ဒူတာတေကိုလူကြိုက်များနေစေဖြစ်ပါတယ်။သမ္မတကိုထောက်ခံသူရက်တီနေသူတွေကိုယ်စလဲတွေကသာလွတ်တော်နှစ်ရက်စလုံးမှာအ အများစုနိုင်ရခဲ့မယ်ဆိုရင်ဒေါ်လာ169ဘီလီယံကုန်ကြမဲ့အခြေခံအဆောက်အုံတွေလူအများအများသိဆုံးမဲ့မူရစီတိုက်ဖြတ်ရေးတွေကိုဆက်လုပ်နိုင်မှာဖြစ်ပါတယ်
။ရန်သူတို့ပြောင်းလဲမှုကိုအရေးယူဆောင်ရွက်ရေးဗီတင်နိုင်ငံလန်ဒန်မြို့တော်ကလက်မှတ်တွေပေါ်မှာတနင်္ဂနွေနေ့ကမိခင်နေနဲ့ကလေးတွေထောင်နဲ့ချီပြီးတော့ချီတက်တောင်းဆိုခဲ့ကြပါတယ်။ချီတက်ခဲ့သူတို့ဖြစ်တဲ့ Rosamond Casey Debra ကတော့သမီးဖြစ်သူ Ella ကဗန်းနာရှင်ချက်ဖြစ်ပြီးတော့ဆုံးဖားခဲ့ရသူပါ။သမီးဖြစ်သူရဲ့ဝေဒနာကလန်ဒန်အရှိတောင်ပိုင်းမှာလေးလူညဉ့်ညမ်းမှုကြောင့်ဖြစ်ရတာလို့လည်းယုံကြည်ထားကြပါတယ်။လေးလူညဉ့်ညမ်းမှုကိုကင်တွယ်ဖြေရှင်းဖို့ဆိုရင်ရာသီဥတုပြောင်းလဲမှုကိုကင်တွယ်မှဖြစ်မယ်လို့ Rosamond ကပြောပါတယ်ရှင်။
အင်္ဂလန်ပရီးမီယာလိဂ်အမှတ်ပေးဘောလုံးပွဲမှာတော့မန်စတာစီးတီးအသင်းကအနံ့ရပြီးနှစ်နှစ်ဆက်တိုက်ချန်ပီယံဖြစ်သွားပါတယ်2018-19အမှတ်ပေးဘောလုံးရာသီရဲ့ချန်ပီယံဘယ်သူဖြစ်မယ်ဆိုတာကိုအဆုံးဖြတ်ပေးမဲ့နောက်ဆုံးပွဲစဉ်ကိုတနင်္ဂနွေနေ့ကကစားကြရမှာဇယားထစ်ကမန်စတာစီးတီးကဘရိုက်တန်ကို4-2နဲ့နိုင်ပြီးပရီးမီယာလိဂ်ချန်ပီယံဖြစ်သွားခဲ့ပါတယ်တနင်္ဂနွေနေ့ပွဲစဉ်တွင်မန်စီးတီးကဘရိုက်တန်ကိုနိုင်တယ်လို့လီဗာပူးကလည်းဝုလ်ဖ်ကို2-6မရှိနိုင်နိုင်တာကြောင့်နောက်ဆုံးမှာမန်စီးတီး68မှတ်ရပြီးလီဗာပူးထက်တမှတ်အသာနဲ့ချန်ပီယံဖြစ်သွားတာဖြစ်ပါတယ
်
တနင်္လာနေ့နေ့နဲ့ခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တန်ကီထိုင်းနဲ့ကိုညံဝင်းအောင်တို့ကပြောပြသွားတာပါအခုတော့သတင်းလွှာတစ်ပုဒ်ကိုတင်ဆက်မှာပါရှင်မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်မှုမှာတာဝန်ရှိသူဖြစ်ကုလသမဂ္ဂကဆွဆွဲထားတဲ့တပ်မတော်ကာကွယ်ဦးစီးချုပ်ရဲ့ Twitter အကောင့်ဆက်ပြီးရှိနေတဲ့အတွက်ဖြတ်သိမ်းပေးဖို့ Twitter ကုမ္ပဏီနဲ့တွေ့ဆုံရမှာအဓိကတောင်းဆိုခဲ့ကြောင်းမြန်မာရိုဟင်ဂျာအဖွဲ့ဥက္ကဋ္ဌက VOE ကိုပြောပါတယ်အကြောင်းစုံကိုဆက်ပြီးနားဆင်ပါရှင်ကယ်လီဖိုးနီးယားပြည်နယ်ကဆိုရှယ်မီဒီယာကုမ္ပဏီကြီးတွေဖြစ်တဲ့ Facebook, Twitter နဲ့ Google တို့ရဲ့အခြေစိုက် Silicon Valley မှာလူထုခြေပြုအဖွဲ့အစည်းတွေလုံခြုံတဲ့နဲ့အတိုက်ခိုက်ခံရသူတွေနဲ့ကုမ္ပဏီကတာဝန်ရှိသူတွေဟာမေလ10ရက်နေ့ကနေ9ရက်နေ့ထိ2ရက်ကြာပထမဆုံးကြိမ်တွေ့ဆုံခဲ့ပါတယ်။အဲ့ဒီတွေ့ဆုံပွဲမှာအဓိကပါဝင်ခဲ့တဲ့လန်ဒန်အခြေစိုက်မြန်မာရိုဟင်ဂျာအဖွဲ့ဥက္ကဋ္ဌဦးထွန်းခင်ကမြန်မာနိုင်ငံမှာဆိုရှယ်မီဒီယာတွေအထူးသဖြင့် Facebook ကနေတဆင့်လူမျိုးဘာသာခွဲခြားမုန်းတီးတဲ့ဇာတ်ကားတွေဖြန့်ချီခဲ့ပြီးရခိုင်ပြည်နယ်မြောက်ပိုင်းမှာကုလသမဂ္ဂကသတ်မှတ်ထားတဲ့လူမျိုးတုံးတပ်ဖြတ်မှုရောက်တဲ့အထိမြန်မာစစ်တပ်ရဲ့အင်အားသုံးနည်းမြေရှင်းလင်းမှုကိုလူအများထောက်ခံဖို့ Facebook ကိုအသုံးပြုခဲ့ပုံတွေကိုတင်ပြခဲ့တယ်လို့ပြောပါရယ်ဒါ့အပြင်ဆွေးနွေးပွဲမှာဆိုရှယ်မီဒီယာကုမ္ပဏီတွေရဲ့တုံ့ပြန်ချက်တွေနဲ့ပတ်သက်လို့သူကအခုလို VOE ကိုပြောပါရယ်
သူတို့တုံးပြေချာကအင်မတန်မှကောင်းပါတယ်။ဘာဖြစ်လို့လဲဆိုတော့တချို့တွေဆိုရင်သူတို့ကငိုကြပြီးတော့ဗောနော်မျက်ရည်တွေဝဲပြီးတော့ငိုကြတယ်အထူးသဖြင့်သူတို့ကိုကျွန်တော်တို့ကတိတိရှာရှာကိုရိုဟင်ဂျာလူမျိုးနဲ့မြန်မာပြည်မှာမြန်မာမွတ်စလင်တွေမိတ်ချီလာမှာဘယ်လိုတက်ဖြတ်ခံရခံခဲ့ရတာအထူးသဖြင့်2019နောက်ပိုင်းမှာရိုဟင်ဂျာတွေကိုမိုးရှုံမှုကြီးမီးအွန်လိုင်းကဒါမပြီးသေးတဲ့အလုပ်တစ်ခုဆိုပြီးတော့ Facebook ပေါ်ကနေတေးချာရေးပြီးတော့ဒါကိုဖြန့်ခဲ့တယ်အဲ့ဒီအတွက်ရိုဟင်ဂျာများကြီးတက်ဖြတ်ခံခဲ့ရတယ်ရိုဟင်ဂျာတွေတက်ဖြတ်တဲ့မုန်းတီးမှုမှလူအများစုရဲ့လက်ခုပ်ထိခဲ့တာပေါ့နော်ဒါတွေက misinformation ကြောင့်ဖြစ်သွားတယ်ဆိုတဲ့ဟာကိုကျွန်တော်တို့တေးချာပြောပြထားတယ
်အဲ့တော့ဒီတွေ့ဆုံလိုက်တဲ့ထူးခြားမှုပေါ့နော်နောက်ဆုံးဒီလိုတွေ့ဆုံလိုက်ထူးခြားမှုသုံးသပ်ချက်ပြောပြပါအောင်ရှင
်သူတို့နဲ့တွေ့လိုက်ကြရင်ပြဘာဖြစ်လာနိုင်လဲဆိုတော့ Facebook ကနေသူတို့ကစနစ်တကျသူတို့အခုကနေသူတို့ကဟိုဟာ Facebook Twitter monitor လုပ်ဖို့အနေထားတစ်ခုတော့ဖြစ်လာမယ်လို့ကျွန်တော်မျှော်လင့်တယ်နောက်တစ်ခုကသူတို့ပြောတဲ့ပုံစံတိုင်းကတော့သူတို့ကမြန်မာပြည်နဲ့ပတ်သက်လို့သူတို့က seriously သူတို့ review လုပ်မယ်သင်္ချာဒီကိစ္စတွေကိုသူတို့ကပို့ပြီးအရင်က view ဆိုင်မယ်လို့ကျွန်တော်တို့အနေနဲ့ထင်ရပါတယ်ဘာဖြစ်လို့လဲဆိုတော့အထူးသဖြင့်ကျွန်တော်တို့နောက်နှစ် election လာမယ့်ကိစ္စမှာဒီမှာကျွန်တော်ပြောထားတဲ့အတိုင်းပေါ့ election လာမယ့်ကိစ္စမှာအမျိုးသားရဲ့ဆိုးရွားတွေရဲ့ election အတွက်အခုတည်းကနေသူတို့ကတတိအမအယောင်တွေလုပ်ပြီးတော့လူမျိုးတွေကြမြန်မာပြည်မှာပေါ့နော်လူနေစုတွေအထူးသဖြင့်ရိုဟင်ဂျာနဲ့တခြားလူနေစုဟာရွေးကောက်ဝင်းမတိုင်ပြီးတော့အသုံးချခံရဖို့ဆိုရင်ရတယ်လို့အဲ့ဒီအတွက်သူတို့ကဒီဟာတွေကိုယူဆိုင်မယ်လို့ကျွန်တော်ထင်ပါတယ
်အထူးသဖြင့်ရိုဟင်ဂျာတွေအပေါ်ပြစ်မှုကျူးလွန်မှုတွေမှာအဓိကတာဝန်ရှိသူလို့ကုလသမဂ္ဂစုံစမ်းစစ်ဆေးရေးမှုတွေကဆွဆွဲထားတဲ့တပ်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့ Facebook အကောင့်မရှိတော့ပေမဲ့ Twitter အကောင့်ဆက်ပြီးရှိနေတာဖြစ်တာကြောင့်ဒါကိုဖျက်သိမ်းပေးဖို့ Twitter ကုမ္ပဏီကတာဝန်ရှိသူတွေကိုတင်ပြခဲ့ကြောင်းဦးထွန်းခင်ကပြောပါတယ
် Twitter မှာဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ပုံTwitter handle ကိုအခုထိသူတို့ကသုံးသွင်းပေးထားတယ်။သူဟိုဟာပေါ့ tweet မလုပ်ပေမဲ့လည်းအခုသူ handle ကရှင်းနေတော့မယ်။အဲ့ဒီ handle ကိုဘိုးချုပ်မှုကြီးမင်းအောင်လာရဲ့ Twitter ကို ဖြတ်သိမ်းဖို့လို့ကျွန်တော်တို့တောင်းဆိုထားပါတယ်သူတို့ကတော့ Twitter ကတော့တိတိဆိုင်ဆိုင်သူတို့ကတော့ action မျိုးလို့ကျွန်တော်တို့ပြောထားပါတယ်ဆိုမြတ်နောက်တစ်ခု Facebook ကကုလသမဂ္ဂဆဲလက်ရှာဝေစူးစောင်းရေးအဖွဲ့ကတောင်းဆိုထားတဲ့အတိုင်းအမုန်းတရားတွေပြန်ပွားနေတာကိုစုံစမ်းစစ်ဆေးပြီးတော့လူတရားထက်ပို့ပြီးခံထားဖို့ဆိုရဟာကိုအဲ့ဒီနေရာမှာ Facebook ကသူတို့ရဲ့ recommendation ကိုတောင်းဆိုချက်တွေကိုအခုထိပါတခုမှလုပ်ခဲ့တယ်ဆိုတာမတွေ့ရဘူးပြီးတော့လူတရားကမလုံလောက်ဘူးတရားထက်အများကြီးလိုအပ်တဲ့ဟာကိုကျွန်တော်ထောက်ပြရတဲ့ဆက်ပြီးတော့ Rohingya အပါအဝင်ခရှင်ရှမ်းကရင်ဒီလိုတိုင်းရင်းသားအများစုကို Facebook မှာခံထားဖို့လိုအပ်တယ်ဘာဖြစ်လို့ဆိုတော့အမုန်းတရားတွေပွားတဲ့နေရာမှာက sensitive ခါတွေကြတော့အဲ့လိုလူနေစုအလုံးမြန်မာပြည်မှာပါတင်တယ်ပြီးတော့ဒီနေရာမှာသူတို့အနေနဲ့ MIPF နဲ့အလုံးမလုပ်ပဲမဲ့ MIPF ကစစ်တပ်နဲ့ရင်းနေတဲ့ think tank group လို့ပြောလို့ရတယ်ဆိုတော့မြန်မာပြည်တွင်းမှာရှိနေတဲ့ civil society တွေနဲ့ဆွေးနွေးပြီးတော့မှဖြတ်ပြီးတော့ဒီဟာလေးတွေကိုဘလို့ရက်ဖို့အကောင့်တွေပေါ့ကိုကျွန်တော်ပြောထားပါတယ
် Facebook Twitter နဲ့ Google Social Media Company ကထိပ်ပိုင်းအရာရှိတွေနဲ့ကဘာတလွားကလောက်ကြံတဲ့င်းနဲ့တိုက်ခိုက်ခံရသူတွေပထမဆုံးချိန်တွေ့ဆုံပွဲမှာမြန်မာရိုဟင်ဂျာအဖွဲ့ဥက္ကဋ္ဌဦးထွန်းခင်အပြင်အသက်အန္တရာယ်ချိန်ချောက်ခံနေရတဲ့ဖင်လန်သတင်းတောက်တဦးနဲ့အမေရိကန်ပြည်ထောင်စုကဆန်ဒီဟုတ်ကျောင်းပစ်ခတ်မှုမှာတေဆုံးခဲ့တဲ့ကျောင်းသားတဦးရဲ့ဖခင်တို့လည်းပါဝင်ပါတယ်ရှင်နေလာနေနေခင် VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်အခုတော့မြမရေးရာဆွေးနွေးခန်းစီစဉ်ကိုထုတ်လွှင့်ပါပါမြန်မာနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့မန္တလေးတိုးတက်ဖွံ့ဖြိုးရေးလှုပ်ဆောင်ရမှာဘလို့အောင်မြင်မှုတွေရခဲ့ပါသလဲဘလို့စိန်ခေါ်မှုအခက်အခဲတွေရှိနေသေးပါလဲမန္တလေးမြို့တော်ဝင်ဦးရဲလွင်ကိုမြို့တော်ဝင်ရုံးကန်းမှာမက်ခင်ဖြူထွေးကျမတို့ VOA ဝိုင်းတော်သူကနေပြီးတော့တွေ့ဆုံမြင်းမြန်းထားပါတယ်ရှင်
ဒီအများကအသိမှတ်ပြုတဲ့ဒီတိုးတက်ပြောင်းလဲမှုတွေဒီမန္တလေးမှာသုံးရတာကာလအတွင်းမှာတော်တော်လေးပြည်သာတွေ့ခဲ့ရပါတယ်ဆိုတော့ဒီအပြောင်းလဲတွေနဲ့ပတ်သက်ပြီးတော့ဆရာအနေနဲ့ပေါ့နော်ဒီကိုအားရချင်းနဲ့ဆရာအကောင်းဆုံးဘာတွေဒီသုံးရတာအတွင်းမှာကိုကိုစွန့်ဆောင်နိုင်ခဲ့တယ်လို့ဆရာယူဆပါတယ်ဆရာ
အဲဒီသုံးရအတွင်းမှာပြောင်းလဲခဲ့တယ်ရမှာပေါ့နော်အားရချင်းနဲ့ဆုံးလို့ပြောရရင်တော့အဲတော်လေးခဲ့ပါတယ်ဆိုတော့ကျွန်တော် sector အများကြီးရှိပါတယ် sector စအားလုံးမှာdevelopment ရအောင်ကျွန်တော်ကြိုးစားခဲ့ပါတယ်ဒါပေမဲ့ထူးထူးခြားခြားပေါ့နော်ဒီထဲမှာပြောလို့ရတာတွေကတော့ကျွန်တော်တို့လက်လက်ကတရားကန်တဲ့ခံလန်းနေခင်းနေဟာပေါ့နော
်ကျွန်မအရင်ကမန္တလေးကိုရောက်ခွေးရလေးဆရာအခုတစ်ခါလာနေတထုပ်กว่าသွားတယ်လမ်းလေးလည်းပို့ပြီးတော့တန့်ရှင်းသွားတယ်ပို့ပြီးကောင်းသွားတယ်နောက် traffic အထူးသဖြင့်အပြောင်းလဲရတော့မြင်ရပါတယ်ဆိုတော့ပြီးတော့ကျွန်တော်တို့ကြားရတယ်ဆရာတို့ဒီ smart city ဆိုတဲ့ဒီခင်ဗျနီးပညာတွေကိုသုံးပြီးတော့မှဒီမြို့တော်ကို traffic မပိတ်အောင်လို့ပါလုပ်တယ်ဆိုတာကြားရတယ်။အဲ့ဒီစီမံကိန်းအောင်ဆရာဘလောက်တိုင်းကတည်းအောင်မြင်နေပြီလဲ
။အခုတော့ဒီကတော့ကျွန်တော်တို့က2016နှစ်ကစတာပေါ့နော် traffic အတွက်ကိုလို့ကျွန်တော်တို့လုပ်ရတာအများကြီးပါ။အများကြီးပါဆိုတာကနံပါတ်1ချက်ကဟောပေါ့နော်လမ်းတွေကိုကျွန်တော်တို့တနည်းပြချက်ချက်တယ်။အောက်မှာကားသွားတဲ့တိုင်းရဲ့အောက်ထဲမှာ sensor loop စီထည့်ထားတယ်။အဲ့ထည့်ထားခြင်းအပြင်ဒီဘောဖြတ်သွားတဲ့ကားတွေပေါ်ကြည့်ပြီးတော့ตัวนกูเรอะไรเนี่ยเราเซตติ้งเนี่ยลงท่าได้กุยโจบล็อกไปมั้ยเตเทโอบล็อกไปมั้ยญาไปกุยดาบล็อกไปมั้ยปะเนาะไอ้เซนเซอร์ก็เลยตรวจพี่แล้วตัวออโตเมติกเปลี่ยนพี่แล้วเซตติ้งลงตัดสิได้แล้วต่อไปคืออ่ะดีเวทลูปก็เลยหอบลูปโกอินฟอร์เมชั่นไปได้สิแล้วมีพอยต์นึงก็กั้นได้ไปมั้ยแหละอย่างมาปรบเลมชูอินฟอร์เมชั่นเนี่ยอ่ะปะเนาะแล้วถ้าอายใช้ได้อายใช้ได้สรว่าဒီတစ်စီကိုရတယ်ဒီပုံမှာဖြတ်သွားတဲ့အဲ traffic flow ပေါ့နော်အမှန်တပိုင်းနေ့လည်းပိုင်းညနေပိုင်းဘေးချီမှာ congestion block ပုံများတယ်အဲ့တော့ future ကိုကျွန်တော်တို့တွေ့လို့ရတော့ပေါ့အဲ့ဒါပဲ infrastructure တချို့ကလည်းကျတော့ဈေးကုန်ကျစရိတ်များတော့ကျွန်တော်ချက်ချင်းချင်းမလုပ်နိုင်တော့ဂျပန်ရဲ့ JICA ရဲ့ grant ကိုကျွန်တော်တို့တင်ထားတာအဲပြောစိုးကဖြစ်နေကတော့ဖြတ်သွားပြီဟိုဘက်က2020လောက်မှာရမယ်လို့ယူဆပါတယ
်ပြီးနောက်တစ်ခုကျွန်မသတိထားမိတာကအရင်တော့ဆိုရင်ဒီမှာလေကင်းကြောက်တော့တော့မှလူရရက်တာလို့စိုးသွမ်းတဲ့ဟာကြီးကြားရတယ်ဒါပေမဲ့အခုသုံးနှစ်တွင်မှာလည်းအဲ့ဒါတော့ကျသွားတယ်လို့ထင်နေဆရာတိတ်မကြရအောင်ဒါဝီရောဆရာတို့စနစ်တကျဘယ်လိုဟိုလုံခြုံရေးတာဘယ်လိုများထိမ့်ချုပ်ခဲ့တာလဲဒါဝ
ဆိုတော့နှစ်ပိုင်းပေါ့နော်တစ်ပိုင်းကတော့အတိုင်းဒေသကြီးနဲ့ဆိုင်နေပေါ့နော်ကျွန်တော်တို့တွေအဲ2018အစပိုင်းလောက်မှာအပရိမရီကအရင်များလာပါလေဘလို့များလဲဆိုတော့ hit and run ပေါ့ဆိုတော့ရာဇဝင်လူစုလို့ဟုတ်ချင်ပါဟုတ်မယ်ဒါပေမဲ့ အဓိကတော့ tablet ဖြစ်သွားပါတော့ဒီစီပြတ်သွားတဲ့လူကသူဘလောက်ပဲရရရိုက်ပြီးတော့သူလူသွားတယ်ပြီးရတော့နေရောင်းနေပြီးတော့ဆေးဝယ်တယ်ပေါ့နော်ဆိုတော့အဲဒါတွေများလာတဲ့အခါမလေးတပြုတ်လုံးတွေ့လွန်ကျွင်းစီမချက်ကြီးချပါတယ်အဲ့တော့ညာတဲ့ကင်းနေပကင်းနေဝကင်းနေအဲအဲ့ဒါတွေကိုလုပ်တဲ့ပြင်ကိုကျွန်တော်တို့ကဒီစင်မန်တာအနေနဲ့ဘယ်လိုရှုထောင့်အကူနိုင်မလဲဆိုတော့ကျွန်တော်စဉ်းစားတယ်အဲ့တော့နည်းနည်းလေးမှောင်နေလုပ်လို့ရတယ်သိရင်လုပ်လို့မရဘူးအဲ့တော့ကျွန်တော်ဒီလမ်းလေမီးတိုင်ထွန်းနာရဲ့ဘေးရမီးတိုင်နေထွန်းနာလည်းအဓိကအဲ့ဒါပါနေ့နဲ့ညနဲ့ဟောပေါ်တော့ခွဲလို့မရအောင်လုပ်တယ်ဒါပေမဲ့လည်းကျွန်တော်တို့နဲ့ lighting system LED lights ကြီးနော်တကွာ quality lights ဆိုတော့ opal လို့ပါလို့သုံးတော့အဲလူများအ LED 120 watt တရားမီတာစာတက်တာပါတယ်တမျိုးလုံးမှာဘလို့မှပုံမကုန်ပါဘူးအဲဘာပြောပြော crime မှာညမှာဖြစ်တဲ့ crime ပေါ့နော်ဒီ crime မှာတော်တော်များများရွတ်သွားပါတယ်ဒီ light လုပ်ပြီးတော့ဟုတ
်ဆရာတို့ဒီလိုအပြောင်းလဲကိုအလွယ်တကူနဲ့ရခဲ့လို့တော့မယူဆပါဘူးဆရာဆိုတော့ဒီဆရာတို့ဒီအခုလိုဆောင်ရွက်တဲ့အချိန်မှာကြုံရတဲ့အခက်အခဲရှင်လည်းပြောပြပေးပါအောင်ဆရာ
ဒီချမ်းသာတာရော့သွားတာတဲ့နောက်တစ်ခါဟိုတဘောကကျွန်တော်တို့ဟိုပစ္စည်းရော့သွားတာတော့အရေးမကြီးဘူးပို့အရေးကြီးတာဝန်တန်းအနေနဲ့ပြည်သူတွေရဲ့ mindset စီ attitude စီ behavior စီလုံးဝပြောင်းသွားတယ် corruption rate ကကောမှာအမြင့်ဆုံးဖြစ်သွားတယ် bribery and corruption ပေါ့နော်အဲ့တော့ဟောပေါ့ဒီပြည်သူတွေဘက်ကရောဘာတွေပြောင်းသွားလဲဆိုတော့ဒီ tax and tariff တွေမပေးချင်တော့ဘူးအခွန်ခါတွေမဆောင်ချင်ဘူးစီကံတွေမလိုက်နိုင်ချင်ဘူးခုမှအမိုက်နဲ့ပတ်သက်တဲ့စီကံကွန်ဒရီနထရီစီကံဟိုငွေရောမရှိဘူးဒါတွေနောက်တစ်ခုကဥမာဘတ်ကတ်စီရဲ့ကျွန်တော်ငွေရောဆိုရင်အဲဒူဂျီတူရဲ့ကိုယ်ဆောင်တွေ့ရကျွန်တော်ချင်းထားပေးတယ်အဲ့တော့ဥတော့ပဲအဲ့ဒီချင်ဘူးမရှိတော့ဘူးအဲအဲ့လိုပဲအဲတခြားလဲပြောင်းလဲသွားတာလေးတော်တော်များများရှိပါတယ်ဒါပေမဲ့ဒီတုံးနဲ့တွေ့မှာတော့ကျွန်တော်တော်တော်လေးကြောင်းလဲနိုင်ခဲ့ရပေါ့နော်ကြောင်းလဲနိုင်ခဲ့ရဆိုတော့ပြည်သူတွေကိုအထူးသဖြင့်အဝန်တန်းတွေပါကျွန်တော်တို့ကြောင်းလဲနိုင်ခဲ့ပါတယ်ဝန်တန်းဆိုတာသူတို့ assignment ပေးရတယ်နောက်တစ်ခုက incentive ပေးရတယ်နောက်တစ်ခုကတော့ punishment ပေးရတယ်ပေါ့နော်ဒါလိုနီးနဲ့ကျွန်တော်ဝန်တန်းတွေကိုဒီမျိုးစုနဲ့စီဝင်ရပါတယ် appreciation ဆိုတာဟိုတဘောကကျွန်တော် promotion တွေပဲလုပ်မယ်ဆိုရင်လည်းကျွန်တော် company ဝင်ကိုယ်နဲ့နှုတ်တယ်ပြီးတော့ကျွန်တော်ကိုယ်တိုင်ပြန်ကြည့်ချက်ပြီးတော့ကျွန်တော်နဲ့တက်ဆိုင်ကော်ပိုရိတ်ဝင်တွေတိုင်ပင်ပြီးတော့မှကျွန်တော်ပေးပါတယ်ဘတ်လုံးဝမရှိအောင်ကျွန်တော်ပေးတယ်အဲ့တော့အဲ့ဒီဒီချိန်ကဆက်ပြီးတော့နောက်ပိုင်းနေမှာဝန်ထမ်းတွေလုတ်ရင်လုတ်ချင်ကန်ချင်တဲ့စိတ်တက်လုံးဝပြောင်းသွားတယ်ဘာတကယ်တောင်းနေသွားတာပါဟု
တ်ကဲ့ဆရာနောက်တစ်ခုကတော့လေဆရာတို့ဒီမျိုးတော်ကြီးတစ်ခုလုံးကိုဒါတိုးတက်ပြောင်းလဲအောင်လုပ်ရတဲ့အချိန်မျိုးမှာမြန်မာနိုင်ငံမှာသဘာဝပတ်ဝန်းကျင်ပြဿနာတွေတော့ရှိရှိမှရှိတယ်ဆိုတော့ဒီလိုသဘာဝပတ်ဝန်းကျင်နဲ့လည်းထိခိုက်မှုတိတ်မရှိအောင်မျိုးတော်ကိုဒီတာယာလှပအောင်လုပ်တဲ့နေရာမှာဟိုအခက်အခဲကြုံရတာရှိပါလားဆရာ
အခက်အခဲကတော့ရေနွားကြိုင်ခဲ့အခက်အခဲတွေပေါ့နော်သဘာဝပတ်ဝန်းကျင်ကိုထိခိုက်ဆုံးကတော့ကျွန်တော်တို့ကစီပင်ဆိုတော့ဒီစီလန်စုပြည်ကြီးရတယ်ကျွန်တော်နဲ့ဆိုင်တယ်နော်ဘာဝအင်ဖော်မန်အလက်ထရောနစ်ဆိုင်နေ air pollution ပေါ့နော်အဲနောက်တစ်ခုက underground water pollution ပေါ့နော်အဲ့တော့အဓိကအဆူဆုံးကတော့ underground water pollution ပဲဘာလို့လဲဆိုဒီစပုစုနေဆောက်လိုက်တယ် infrastructure ဆိုပေါ့ဒီနော်ဆွဲခဲ့တဲ့ design ကဘာလို့ဆိုတော့ဒီစပုစုက truck လာတဲ့ waste water တိချက်ကအရန်ပူပါတယ်နေ့ချက်ကသူရဲ့ pH က very low pH နောက်သူတွေမှာ beauty theory က4000 5000အဲ့လိုများတယ်ဒါတွေတိတ်များတဲ့အခါအဲ့ဒါကိုကျွန်တော်ဒုထဝီမြစ်ထဲကိုတိုက်ရိုက်ဆွဖြစ်တယ်အဲ့တော့ဒီ pipe တွေကဒီ heat တဲ့ pH တန်ကြောင့်ကြာကြာမခံတဲ့ corrosive action ကြောင့် chemicals ကြောင့်လည်းပါတော့ဗောနော် gasket တွေအများကြီးပြတ်တယ်အဲ့တော့စိတ်ုံတိဆောက်မဲ့နေရာအဒီစက်ဘူးစုံเนี่ยတော်တော်ဝေးတယ်နှမ်းမိုင်းတော်တော်ဝေးတယ်အဲ့ဒီဂျာတွေမှာအဲခဏခဏပေါက်တယ်တော့ခဏခဏပုံနေကြတယ်ကဘာလို့ဒီ location ယူရဲ့ဆာ location ယူတယ်ရမှာခဲ့တာပေါ့နော် location အစမှုဆုံးပေးမှာပဲရှိရမယ်ဒါမှမဟုတ်လေကျွန်တော် encourage လုပ်တာအခုပါလို့လဲဆိုတော့ဒီဟောပေါ့ဒီတည်ရနေစိတ်ုံနေဆိုရင်28ရောရှိတယ်ဆင်းရဲပါတယ်အဲနည်းနည်းချက်တာလေးလို့ဆိုတော့တော့ကချက်တာလေးဆင်းနေမှာပေါ့အဲ့တော့သူတို့အားလုံးစုပြီးတော့သူတို့တဲ့ plan တစ်ခုအခုအဲဒါကြောင့်ဒီ document နဲ့ကျွန်တော်ပေါင်းပြီးတော့ကျွန်တော်စူးစမ်းလုပ်တယ် တို့တက်ကအာ international reward or grant ပုံမျိုးအဲ 65% ရတယ်အဲ့ဒါဆောင်နေပြီပြီးကန်နေပြီပေါ့နော်ဒီ green အနေနဲ့ကတော့ကျွန်တော်တို့ကခုနပြောတဲ့လမ်းချတဲ့နေရာတွေမှာတော့မဖြစ်မနေရှိရတော့ပေါ့နော်အဲ့တော့ကျွန်တော်တောင်းတန်ဟို15ပြည်လောက်မြင့်တဲ့အပင်ဆိုရင်တော့ကျွန်တော်တို့ကတခြားနေရာကိုရွှေ့ဆိုင်တယ်အကျုံပြီး platform တို့ကအပင်နဲ့ကိုယ်တော်မြိုင်နေတာကိုကျွန်တော်ရွှေ့ဆိုင်တယ်အဲ့ဒါပဲအပင်ကြီးသွားတာတွေတော့ကျွန်တော်ခေါ်ရပါတယ်ဒါပေမဲ့လည်းပြန်အစားထိုးဆိုင်ဖို့အနေနဲ့လုပ်ပါတယ်အဲဆိုဒီနေ့ခုတမဲ့ရာသီမှာဆိုရင်ကျွန်တော်အပင်ပြိုးပြန်တသိန်း4000ပြိုးထားပြီးသားအဲ့ဒါကိုနောက်ထပ်တသိန်း5000လောက်ရအောင်ကျွန်တော်အဒူရှင်နေနဲ့ကျွန်တော်လည်းပုံပေါ်ပြီးတော့ကြိုးစားနေပါတော့
ဟုတ်ကဲ့ပါဆရာ
ဟုတ်ကဲ့ပါ
ဆောင်ရွက်ခဲ့ရရတော့အများကြီးပါ3နှစ်တာကာလအတွင်
းဟုတ်ကဲ့
အခက်ခဲကြီးလည်းရှိတယ်ဒါပေမဲ့လည်းအများကြီးဟိုအောင်မြင်အောင်ဆောင်ရွက်နိုင်ခဲ့ပြီဆိုတော့လာမယ့်ရှေ့2နှစ်မှာရောဆရာစံနေလေးရဲ့တက်တန်းမှာရောဆရာဘယ်လိုကိစ္စတွေကိုအဓိကဦးစားပေးပြီးတော့အပြောင်းလဲကိုဖော်ဆောင်တော့ရှိပါလဲရှင
်အဓိကတွားချင်တာကတော့ကျွန်တော်တို့က IoT based positivity ဖြစ်အောင်အဲ infrastructure စီအကုန်လုပ်နေတယ်ဥပမာ traffic light ပါဆိုရင်အဲဘာပေါ်တော့ HIK IVMS for intelligent vehicle management system general cameras it hit are the cameras here violation of the vehicles you detect out so lane change လုပ်တာပြောင်းပြန်ဝင်လာတာ red light ကိုဖြတ်သွားတာလူစောင့်ကြည့်စရာမလိုအဲ့လိုပဲ fleet management system စီလုပ်ထားတယ်အမိုက်ကအရင်ကတော့ GPS tracking ပဲပေါ့နော်နောက်ပိုင်းကျပေါ့သူ assignment ပေးထားတယ်ပေးနေမှာပေးပွင့်ကြောင်းရပါပေးပွင့်ကြောင်းနော်ဘာလဲဘလုကမလဲအဲ့ဒီရက်ပြီးတော့ဒီလာပြီးတော့အမိုက်ပြတဲ့လူတွေကိုစောင့်ပေးပါသူဘလောက်ဘယ်နှမိနစ်စောင့်နေဘယ်လိုသွားလဲဒီ point မှာရက်မရက်အားလုံးကျွန်တော် check လုပ်လို့ရတယ်အဲဒါပေမဲ့ infrastructure ကြီးကကျွန်တော်က ongoing process ပဲရှိနေတယ်အဲ့တော့အခုတော့လောဆယ်ခဏအခက်အခဲတွေ့တာပေါ့အဓိက digitalization လုပ်တဲ့အခါမှာကအဒ်ဗန်တေ့ချ်အများကြီးပါအဲကျွန်တော်ကကံကောင်းတာအလစ်ဖို့လို့လုပ်ရတယ်ဘာလို့လဲလူများတွေကြော်ဖြတ်လာတဲ့ system ဆိုကျွန်တော်ကြော်မယ်အခုဆိုရင် mobile payment ကိုကျွန်တော်တော့တော်တော်ကတ် system နဲ့ mobile payment ကိုတော်ချင်တာပေါ့လေအဲဒီလိုပါပဲအများကျန်တဲ့ site တွေဆိုလည်းအများကြီးပဲလုပ်နေတယ်ကျွန်တော်တခုတစ်ခါပြောချင်တာကတော့အဲမန္တလေးမြို့ကြီးမြို့ပါတွေပေါ့နော်ဆိုတော့ဒီလမ်းပြီးနေဆိုရင်အခုတူတာအဲ1 billion ဒီပါရှိပါပြီ။ waiter bo ဟုတ်ပြီနော်။66လမ်းဆိုလဲတင်ကား foundation နဲ့လှူတာ2 billion ပို့ပါ။အဲကျွန်တော်ဒီလမ်းလေမှာထွန်းမဲ့လမ်းမိတိုင်း project ကပြီးသွားပြီ။အဲရက်ကွက်တွေမှာထွန်းဖို့ဟာ။နေရက်ကွက်တွေကကျတော့ကိုရက်ကွက်တက်ကိုလာလို့ရတယ်။အဲတော့အဲကျွန်တော်ကဘယ်လိုခေါ်မလဲ။မန္တလေးကအဲ7တခုနဲ့ပြီးတာပေါ့ပေါ့။ကျန်တဲ့ဌာနဘောင်းစုနဲ့လည်းကျွန်တော်ကချိန်ဆက်ရှိပါတယ်။အတူတူပြအတူတူအချို့ယူစီဌာနပေါ့နော်အဲနောက်အဲ NGO စီတွေနဲ့ကျွန်တော်တို့အများအားဖြင့်ဆက်သွယ်ရှိသူပဲအဲဟောပေါ့နော်ပြည်သူတွေနဲ့လည်းအများအားဖြင့်ပူးပေါင်းမှုရှိပါတယ်အဲလိုကတစ်စီတစ်လုံးနဲ့ပ
ါဟုတ်ကဲ့ပါဆရာဆီကြီးအများကြီးတင်ပါတယ်ဆရာဘယ်လိုလုပ်ဖြေကြပေးတာ
ခုနောက်ဆင်ခဲ့ရတဲ့မြမရေးရဆွေးနွေးခန်းအစီအစဉ်ကို VOE မြန်မာပိုင်းရုပ်သံရဲ့စနေ TV မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုအားပေးနိုင်ကြပါရဲ့ရှင်။ကျမတို့ VOE မြန်မာပိုင်းကိုရေဒီယိုနဲ့အင်တာနက်ဝက်ဘ်ဆိုက်ပြင် Facebook ကနေတိုက်ရိုက်နားဆင်နေကြတဲ့အတွက်လည်းကျေးဇူးတူတင်ပါတယ်။မကြာခင်မှာတော့အမေများနေ့အထူးအစီအစဉ်ကိုနားဆင်ရဖို့ရှိပါရဲ့ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ဒ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါမြန်မာစံတော်ချိန်မနက်6နာရီခွဲပါပြီရှင် VOA မြန်မာပိုင်းရဲ့တနင်္လာနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီအထိလိုင်းတိုမီတာ3240 48တို့ကနေတိုက်ရိုက်တင်ဆက်နေပါတယ်ကျမတို့အခုဒုတိယပိုင်းနာယူဘက်အတွက်ပတ်စင်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
တမတော်ကအရက်ဘက်စစ်ဘက်ဆက်ဆံရေးကိုဘယ်နည်းဘယ်ပုံပုံဖော်နေတယ်လဲဆိုတာကိုမေးလိုက်တဲ့မေးခွန်းလည်းဖြစ်ပါတယ်မေးခွန်းနဲ့ပတ်သက်ပြီးဥခင်စောဘာပြောသလဲဒါကိုကာကွယ်ရေးဝန်ကြီးဌာနဘက်ကဘယ်လိုပြန်ဖြေသလဲဒီကိစ္စလက်ရှိမြန်မာ
ဒါကတော့စားရဖကိုဘာတာဝန်တွေပေးထားသလဲဘယ်ဘက်ကိုဥတီနေသလဲဆိုတော့ပြည်တွင်းသတင်းသုံးသက်ချက်အစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနာဆင်ရဖို့ရှိပါတယ်ဒါပြင်ထူးခြားဆန်းပြားကမ္ဘာသတင်းများအစီအစဉ်ကိုလည်းနာဆင်ရမှာပါအခုတော့ကျမတို့ဒီမြန်မာပြည်ကပေးစာအစီအစဉ်အစားမအေးတန်နာကျော်ကနေအမေများနေ့အထူးအစီအစဉ်ကိုတင်ဆက်ထားပါတယ်ရှင
်ချစ်တဲ့အမေတောင်းစင်နေကောင်းပါစေချစ်တဲ့အမေစိတ်နှလုံးချမ်းနေပါစေ
မင်္ဂလာပါရှင်မိခင်ဆိုတာလူတိုင်းဥထိပ်ထားတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်အဲ့လိုမျိုးမြင့်မြတ်တဲ့မိခင်တွေကိုအထိတ်မတ်ထားပြီးတော့ကွန်ပျူတာတွေလဲဘာသာပေါင်းစုံယဉ်ကျေးမှုပေါင်းစုံမှာတွေ့ရတာပါဒီနေ့မေလ12ရက်နေ့တနင်္ဂနွေနေ့ကအမေရိကန်ပြည်အောင်စုမှာမိခင်မြတ်တာကိုအထူးအောက်မေ့ကွန်ပျူတာမိခင်များနေ့ဖြစ်ပါတယ်ဒီတော့ဒီမိခင်များနေ့မှာ VOA တိချစ်ပိဋကတ်တွေကိုယ့်ရဲ့မွေးသမီးခင်ဒါမှမဟုတ်ကို့ပေါ်မှာမိခင်လိုပဲကြီးစုဆောင်လျှောက်တဲ့သူတွေရဲ့ကျေးဇူးနဲ့မေတ္တာတရားတွေကိုအမှတ်တရစကားလုံးတွေနဲ့ရေးဖွဲ့ပြီးတော့မိခင်မြတ်တာကိုဖော်ကျူးဝေမျှလာပါတယ်လောကကြီးမှာအမေမရှိတဲ့လူသားတယောက်မှမရှိပါ။ဒါကြောင့်မလို့အမေတွေအားလုံးစိတ်ရဲ့ကျမ်းမာခြင်းကိုယ့်ရဲ့ချမ်းသာခြင်းနဲ့ပြည့်စုံကြပါစေ။ဆိုပြီးတော့ Facebook သောရရှင်ကြောကြောမိခင်တွေအားလုံးကိုဆုတောင်းပေးလာပါရစေ။ Facebook ကသောရရှင်နောက်တရကျွန်တော်နာမည်ကိုထွေးတားများကိုကိုစားပြုတဲ့အမေအတွက်ပါဆိုပြီးတော့ရေးဖွဲ့လာတဲ့စာတို့လေးကတော့ကိုလောက်လွယ်ဆယ်လောက်ပွားတင်းမင်းနဲ့ညားခဲ့တဲ့ဒီအမေအသက်ပင်သေးပါစေ။ဝိညာဉ်တွေပျောက်ကြွေမတတ်တလက်လက်နဲ့ခံစားตาละမတိရှာမိမိဝေနာအဖြေရှာမရတဲ့ဒုက္ခပြုတ်ကြမတန်ပါပဲကွယ်နေမင်းရဲ့ကွယ်ဒီတောင်ဆွေမှာဇရာအိုထောင်းတော်လဲตาအတွက်ပဲစီရဂရေကရာမကားတဲ့ဒီကျေးစုဆက်လို့မကုန်ဘူးအထူးပြောစရာမရှိအသိပညာဗလာနတ်တိပဂတိဖြူစင်တော်ဝင်တဲ့အမေအနှံအမြဲလွမ်းပါတယ်အမေကြီးလောကကိုရောက်လာခြင်းကစပြီးတော့အခုချိန်ထိအကျွမ်းမဲ့မေတ္တာတွေပေါ့အမြဲတမ်းပေးနေတဲ့မိမိဒေါ်ကျော့တာကိုချစ်ပါတယ်။မိမိစိတ်ချမ်းသာကိုကျမ်းမာစွာနဲ့အမြဲတမ်းနေကောင်းပါစေလို့အဝေးရောက်သားမောင်နိုင်ကဆုတောင်းပါတယ်။ကဘာဘောကမိခင်တိုင်းနဲ့မိခင်တွေကိုပြုစုဆောင်ရှောက်နေသူတွေအားလုံးစိတ်ချမ်းသာကိုကျမ်းမာပါစေလို့အဝေးကနေမိခင်အတွက်ဆုတောင်းပေးလာပါတယ်။အမေရိကန်ပြည်အောင်စု Maryland ပြည်နယ်မှာနေတဲ့တမီးလေးရွှွှန်ရွှန်ကလည်းမမေလွယ်လွယ်ကိုတိတ်ချပါတယ်ဆိုပြီးတော့သူ့ပြပကတစင်ပြောလာတာပါ။ငားထိတ်စီနာရောက်နေတော့တားတယောက်ကြီးလွမ်းခြင်းလို့ကောင်းစင်တက်ပြီးတော့အမေမြစ်တာဖော်ကျူးတဲ့စားရှိရှိတစောင်းရေးလာဆိုကတော့သရရှင်မျိုးထွန်းဦးဖြစ်ပါတယ်
။ကျွန်တော်အမေအတွက်လိမ္မာသောတားတယောက်မဖြစ်ခဲ့ဘူး။ဒါပေမဲ့အမေအတွက်တောကရောက်ရမယ့်အချိန်နေအ ਨੇ ဆုံးဖြစ်အောင်ကြိုးစားခဲ့ပါတယ်။ချိန်နေဆိုးတွေရင်ဆိုင်ရရင်ဘဝနှိမ့်ချရင်များမှာအမေစီကိုပြန်မလာခဲ့ဘူး။ပြန်မလာခြင်းမူအမေပြန်လာရင်ကျွန်တော်အတွက်အမေစိတ်ညစ်ရမှာကိုမမြင်ချင်ခဲ့ဘူးမမြင်ရဘူးအမေကိုတော့ကမရောက်စေချင်ဘူးကျွန်တော်ငငယ်ကစာရီအများကြီးဖတ်နိုင်အောင်စာဖတ်ခြင်းစေဖြစ်ပေါ်စေအောင်ချိန်နေပြီးဖန်တီးပေးခဲ့တာတွေအတွက်ကျေးဇူးတင်စကားကိုတကူးတကပြောချင်မိပါတယ်အမေကျေးဇူးတင်ပါတယ်မမေစာရီအများကြီးဖတ်ခြင်းနဲ့ဖတ်နိုင်တဲ့ညစ်စစ်အ မေရဲ့မြင်းငယ်လေးလေးအရွယ်ရောက်တော့မယ်အမေကျွန်တော်သူ့ကိုအနည်းငယ်ဆောင်ရှောက်မှုမပေးနိုင်ပေမဲ့ကိုကိုကိုယုံကြည်မှုရှိစေနိုင်မှုအကောင်းဆုံးစိတ်ခွန်အားတွေဖြည့်ဆည်းပေးနိုင်ခဲ့ပါတယ်အမေရှိရာရက်မှာကျွန်တော်အတွက်စစ်စင်းရဲစရာအခြေအနေမျိုးတွေသတင်းစကားတွေဖြစ်အောင်ကျွန်တော်မနေပါဘူးမမေအမေမျက်နှာပွင့်လန်းစေရမယ်အမေစိတ်ချမ်းသာစေရမယ်အလုပ်တွေကိုပဲကြိုးစားလုပ်ပါတယ်မဝေးတော့တဲ့ရင်များမှာအမေစီကိုခဏကျွန်တော်ပြန်လာပါမယ
်အဝေးရောက်သမီးအမေရိကန်ကခင်ခင်အလန်ကတော့အမေသားလေးရောက်သမီးနှစ်ယောက်မွေးခဲ့တဲ့အမေသမီးတွေထက်သားတွေကိုပိုချစ်တယ်ပိုအားထားတယ်ကလေးမွေးရင်လည်းသားလေးတွေပဲလိုချင်တယ်လို့တဖွဲ့ဖွဲ့ပြောခဲ့တဲ့အမေအမေကသားတွေကိုပိုချစ်တယ်လို့သမီးကြီးကစကားနာထိုးတိုင်းအပြုံးနဲ့မငင်းခဲ့တဲ့အမေကျမတို့အမေဟာသူ့သားလေးတွေမနှိုးတော့အိတ်ချင်းနဲ့အိပ်ပျော်သွားကြချင်းသူကအပြုံးမပြတ်ပြန်ကျမအမေဟာတိတ်ကိုရဲရင်တယ်တိတ်ပြီးတော့မျိုးတိတ်နိုင်တယ်တိတ်အားတင်းထားနိုင်တယ်အမေကိုကြည့်ပြီးတော့ကျမကိုယ်တိုင်ခွန်အားယူခဲ့ရတယ်အားပြန်မွေးခဲ့ရပါတယ်ဖခင်ဆိုတဲ့ရွှေတောင်ကြီးပြိုခဲ့ရပါမယ်ကောင်းငင်ကြီးလိုမိမိကအမိုးကာပေးမြစ်တာနဲ့လွှမ်းခြုံပေးနိုင်တော့မယ်အမေကျမ်းပါပါစေအမေစိတ်နှလုံးငြိမ်းချမ်းစွာနဲ့တရားအထုတ်နိုင်ပါစေအမေဟာကျမရဲ့ကောင်းငင်ပါမယ်မိအမေသမီးကြီးအမေဖြစ်စေခြင်းတဲ့အတိုင်းအပြုံးမပြည့်အလုတ်ဆက်လုံနေမှာပါလူသားတို့အတွက်ကဘာကြီးအတွက်ကိုယုံကြည်တဲ့ရည်တည်ခြင်းနဲ့ဘဝကိုခီးဆက်နေဦးမှာပါအမေအမေရိကန်ကခင်ခင်လဲစာရေးလာပါလေ။ကင်းပြင်းတဲ့တန်တော်မျိုးနဲ့လိတ်သူကမိမိဒေါ်ချူချူမြင့်တွေအမတ်တရားစာလေးရေးပို့လာသူကတော့မိမိချစ်အဝေးရောက်ချစ်သမီးကြီးဖြိုးဝေစာနှင်းခေါ်မိမိနဲ့ချစ်သမီးငယ်အေးတီရာမိုးတို့ပဲဖြစ်ပါလေ
။မိမိနေကောင်းလား။ကျမ်းမာရေးကိုပြုဆိုင်ပါ။မိမိကိုအရန်လွှမ်းနေအရန်လဲချစ်ပါလေ။လေးလာဆက်မရက်နေမှာကြာရောက်တဲ့အမေများနေလို့ဆိုပေမဲ့နေတိုင်းလူလူဟာသမီးတို့အတွက်ကအမေများနေပါပဲ။မမေရဲ့မြစ်တာခါအတူမရှိတဲ့နှလုံးသားအမုန်းမရှိတဲ့ချစ်ချင်းတွေနဲ့အပြုံးမပြတ်ပဲနှွေးထွေးတဲ့မြစ်တာအစဉ်မြဲပေးနိုင်တာမမေပါပဲမမေရဲ့မမေရဲ့မြစ်တာဟာကြီးမားလွန်းလှပါတယ်မမေရဲ့မမေပျော်ရွှင်ပါစေမမေစိတ်ချမ်းသာပါစေကိုကျမ်းမာပြီးတော့အသက်ရှိပါစေမမေကိုချစ်တဲ့တာတာနဲ့မိမိတို့နဲ့အစဉ်ထာဝရပျော်ရွှင်ပါစေမမေရဲ့
ဘူပြင်းနဲ့တော့ကားလို့ကြတဲ့သမီးရဲ့ရှိမှအပြုံးချွေနိုင်တော့မေရှိကမြေကွေကပီလို့ခွန်အားပေးနေတဲ့စကားတွေသာပြောတယ်သမီးရဲ့မမေ
မေမားနေမှာအားလုံးနဲ့ဝေမျှခြင်းပါတယ်ဆိုတော့စာရေးလာတဲ့သူကတော့တော်ရရှင်ကျော်ဝနာဖြစ်ပါတယ်
။ထောင်ကူ92ခုနှစ်ကျွန်တော်တည့်အချင်းထောင်မှာကျင်းချခံရတာတော့အမေထောင်စားလာတွေ့ပါတယ်။အစ်စင်ထောင်ကနေပြီးတော့တည့်ထောင်ကိုပြောင်းရွှေ့ခံပြီးတော့ပထမဆုံးခောက်လဲဖြစ်ပါတယ်။ထောင်စားခန်းထဲမှာဆူညံနေတဲ့စကားသံတွေနဲ့တူတန်စကားနှစ်ထပ်ကြားကအမေမျက်ရည်စားတွေနဲ့ကျွန်တော်ပြုံးပြပြီးတော့ตาหนีกองล่ะอศีลีลาสู่တော့มีล่ะเดมิเยอมุยาเดซานีก็จรอดด้วยซ้ําตะเจรတော့မဟုတ်တော့ပါဘူးနောက်ဆုံးฉิ่นซี้လို့ခေါလောက်ထူးတန်จ้าတဲ့ခါမိမိဘူးอ่ะมาต้านําเมเนี่ยปะสันอัดเคลุยาเดต้าหลูอ่ะလို့ရှင်ยีต้องอยู่ยาป้อสู่တော့อีตาอมีงวย900อัดเคเมလို့สู่ပြီးတော့နှုတ်ဆက်ထွက်ขวาตွားခဲ့ပါတယ်จรอดด้วยดีဖြစ်ရလीကတိုက်แท้เปลี่ยนยောက်တော့ပြီးဆုံးตွားခဲ့ပြီးမဲ့อมีတွက်ကတည့်ရက်ကနေပြီးတော့ဘကူးထီပြန်အမဲလန်ခီတျှောက်အခက်အခဲများစွာကိုရင်ဆိုင်တော့ခဲ့ရကြောင်းကျွန်တော်ထောက်ကပြန်လွတ်ပြီးတော့အမှန်မထင်ရှီအောင်နှောင်းဖြစ်တွေပြန်ပြောကြတော့မှသိခဲ့ရတာပါ။သားကြီးသားကိုလာတွေ့ပြီးတော့ပြီးကနေပြီးတော့ဘကူးကိုယထားစီးတာသားတငယ်ချင်းကောင်းလေးနဲ့အမေတွေ့တယ်။သူကအမေကိုလာနှုတ်ဆက်တာပေချာကြည့်တော့မှအမေမှတ်မိတယ်။အဲ့ကောင်းလေးကယထားပေါ်မှာကြက်ကြော်နဲ့ထပင်းတုပ်ရောင်းနေတာလေ။အမေကိုတပွဲကျွေးသွားတယ်။အမေမှဝမ်းသာလိုက်တာသားရင်မရှိနိုင်တော့ဘူးဆာဆာနဲ့ချက်ချင်းကိုစားလိုက်တော့တယ်။အမေရဲ့အဲ့လောက်စားနေတာတခုခုအစာပြီးဝစားထားလိုက်ပေါ်လို့ဆိုတော့အမေမျက်နှာပြုံးရည်ပြီးတော့သားရဲ့သားကိုတွေ့ပြီးတော့ထောင်ဘူးဝမှာအပ်ခဲ့တဲ့ငွေကအမေပါလာတဲ့အထင်မှာကုန်တော့ဖြစ်သွားပြီလေမထူတော့ဘူးဆိုပြီးတော့ပြီးထီရောက်အောင်သွားပြီးပြီးကနေပကူကားသမားအကျိုးအကြောင်းပြောစီမယ်လို့ဆုံးဖြတ်လိုက်တာလွဲကျင်တော့ကားကမရှိတော့ဘူးထွက်သွားပြီယထာစီမယ်လို့တော့ယထာကမနစ်မှထွက်မှာအဲ့ဒါနဲ့အမေတက်ခုကန်တခုစတိုလိုလိုအခန်းလေးထဲမှာတောင်းတောင်းပန်ပန်နဲ့ပြောဆိုခွင့်တောင်းပြီးတော့တညတာအိတ်ခရရတယ် မနဲ့ယထာစီတော့ရှိသမျှပတ်စံအကုန်ပဲရေတောက်စရာတော့မှမကြံလာတာကြီးလို့သူ့ဖြစ်ကိုရီမောပြီးတော့ပြောပြနေတဲ့အမေမျက်နှာပဂရိကြည်လည်နေတာဘာရောမှမရှိတာဒီကနေ့ဒီစာကိုရေးတဲ့အထိပြန်မြင်အောင်မိနေပါတယ်ကြားလိုက်ရတဲ့ကျွန်တော်တော်နှလုံးတွေကြည်ကွဲမတက်ခံစားလိုက်ရပါတယ်ဒါလေးကကျွန်တော်ဘဝတစ်လျှောက်ကျွန်တော်အမေနဲ့ပတ်သက်တဲ့အဖြစ်ပြက်ပေါင်းများစွာတွေကတခုပါမိခင်ကျွန်တော်မအီလိုမျိုးမိခင်ဒီတိုင်းဟာသူ့ရဲ့သားသမီးပေါ်မှာထားတဲ့မေတ္တာတရားဟာအမေထက်မတိုင်တော့မှအမေထက်တော့ရော့ကြပါမဟုတ်တာကျွန်တော်ယုံကြည်မိပါတယ်ကျွန်တော်တော်တော်အမေများနေရလို့သတ်မှတ်ထားတဲ့နေတာမဟုတ်နေတိုင်းဟာအမေနေရဖြစ်တယ်ဆိုတာအကျိုးကြောင့်တက်ဆိုင်လို့ပြောချင်ပါတယ်ဗျာ
ဝါရှင်တန်ဒီစီကသမီးမရဇယံကလည်းကယ်လီဖိုးနီးယားကမိမိဒေါ်မြမာလာကျော်ကိုအမေများနေ့မှာလက်အုပ်ချီမှုကြတော့ပါရင်မိမိကျမ်းမာပျော်ရွှင်အသက်ရကျော်ရှိပါစေနဲ့နောက်တစ်လုံကအမေဒေါ်နုနုအတွက်စာရေးလာသူကတော့အဝေးရောက်သားကြီးဖြစ်ပါရင
်လှုပ်ချင်တာလှုပ်ပီပီတီတီနေခဲ့တဲ့ကျွန်တော်ရောက်ရပေါက်ရတဲ့အထိအမေလိုက်တွေ့တယ်လိုအပ်တာတွေဖြည့်ဆည်းပေးတယ်တွေ့တိုင်းအပြုံးနဲ့နှစ်သိမ့်အားပေးခဲ့တယ်မိသားစုဒုက္ခတွေကိုမငြင်းမငြီကြောပိုးခဲ့တယ်။သူများတွေကျွန်တော်ကိုသားဆိုးလို့အပြောတော်လက်မခံပါဘူး။အရန်လိမ်မာလုံးလို့ခုလိုဖြစ်တာလို့ပဲခြေပခဲ့တယ်။သားဘက်ကယုံလို့ပုံရက်ခဲ့တဲ့အမိပါ။အခုချိန်အမေစီကထတ်လို့ကျင်တာတောင်းရင်တိတ်အတကြီးသွားမလားပဲ။ဒါမဲ့တောင်းမရသေးဘူး။သားအတွက်ကြမ်းမအောင်နေပေးပါမိမိ။မိမိနေကောင်းပါစေ။
နေ့စဉ်ကမ္ဘာမှာဖြစ်ပျက်နေတဲ့သတင်းအကြောင်းအရာတွေတင်ဆက်ပေးနေတဲ့ view ကိုအများကြီးကျေးဇူးတင်ပါတယ်ဆိုပြီးရေးလာတဲ့သရရှင်ဘိုးထွတ်ကလည်းမကြောက်ရင်ကြားရတော့မယ့်အမေများနေ့မှာကမ္ဘာမှာရှိတဲ့အမေတွေအားလုံးအတွက်ကိုထူးအိမ်တင်ရဲ့မိမိနေကောင်းလားဆိုတဲ့သတင်းလေးတောင်းဆိုပါရစေကျေးဇူးတင်ပါတယ်ဖျားသခင်ကောင်းကြီးပေးပါစေဆိုပြီးရေးလာပါတယ်ဒီသတင်းလေးပဲတောင်းလာရင်နောက်ထပ်သရရှင်ကတော့အေယာဝီတိုင်းဒေသကြီးကျုံကျော်မြို့နယ်အထောင်မြို့တာယာကုန်းရွာကမမနော်ဂျူစီအောင်တွေအမေများနေမှာမြောက်တကုံကချစ်သားငယ်စိတ်စိတ်ခေါ်စောဝေလင်းထွန်းကအမေများနေစုမွန်တောင်းပေးခြင်းပါတယ်ဆိုပြီး video ကိုစာရေးလာပါတယ်ချစ်မမနှစ်ပေါင်းများစွာစိတ်ကျမ်းမှာကိုကျမ်းမှာပျော်ရွှင်ချမ်းမြေ့စွာချစ်ပါပါချစ်ရတော့တားသမီးမြေးများနေအတူနှစ်ပေါင်းများစွာအတူဖြတ်တန်းကြမယ်လို့ချစ်သားငယ်နဲ့ချစ်မီးလေးတီအိုဆိုင်ရန်လင်းတို့ကအထူးစုမွန်ကောင်းတောင်းလိုက်ပါတယ်နော်အရင်ချစ်တယ်မမကြီးမမကိုဖရာသခင်ကောင်းချီးပေးပါစေ။အာမင်။မိမိတာချစ်တယ်မိမိ။စီစီငဲ့ချင်းမေချစ်ချင်းနေ။ဒီပါမိကိုတာယာပါစေ။မိမိနေကောင်းနာမိမိ။မိခင်များနဲ့အစီအစဉ်လေးခုလိုလုပ်ပေးလို့လဲကျေးဇူးတင်ပါတယ်လို့ဆိုလာတဲ့သူကစကိုင်းတိုင်းဒေသကြီးမင်းခင်မျိုးနဲ့တောင်တွင်းဒေသမျိုးမခုံသားကကြော်မိုးနိုင်ခုံမမိုးဖြစ်ပါတယ်။ကျွန်တော်မိခင်ကတော့လူလောကကြီးထဲမှာမရှိတော့ပါဘူး။အမေရှိခဲ့ခြင်းကပြုစုပျိုးထောင်ပေးခဲ့လို့ကျွန်တော်လူရဝင်နေပါတယ်။အမေကိုကျေးဇူးတင်ပါတယ်။အမေများအားလုံးအတွက်အစိုးရထူးရင်တင်ကျေးဇူးပါမင်းမင်းတခြင်းလေးထုတ်နိုင်ပေးစီခြင်းပါတယ်။Facebook ကတော့ရရှင်ဖာတာမာအက်ဒယ်ဂါဖာကလည်းမေလာရှိရဲ့အမေဆုံးသွားတာနှစ်ပေါင်းများစွာကြာခဲ့ပြီပေါ့ကိုကတော့ဒီသချင်းကိုရဲ့အမြဲတမ်းရင်းနှီးကစုံနေမိတာအဖေအမေရဲ့ဘဝရောက်ပြီကိုရိုင်းကြုံမှသိရတာပြန်လဲတနာမိသည်ငါလို့အချစ်မျိုးရှိလိမ့်မည်တဲ့ဝင်းအေးဆိုတဲ့တော့ရရှင်ကလည်းအမေမရှိတဲ့လူတွေအတွက်ကြတော့အမေနေဆိုတာဘယ်လိုလုပ်ရမလဲတဲ့ဟုတ်ကဲ့ပါကျွန်မကိုရိုင်းလည်းအမေငငယ်နဲ့ဆုံးသွားတာကြားခဲ့ပါပြီအမေမရှိပေမဲ့လည်းအမေရဲ့မြစ်တာဂျေဇုတရားကိုအောင်းမိကိုရဲ့မိခင်နေရာမှာပြုစုဆောင်ရှောက်ပေးခဲ့တဲ့သူရဲ့ဂျေဇုကိုအောင်းမိကိုကိုရိုင်းလည်းတားလေးရလာတော့ကိုရဲ့တားလေးပေါ်မှာထားတဲ့မြစ်တာနောက်ပြီးတော့တခြားမိခင်တိုင်းသူရဲ့တားသမီးတွေပေါ်မှာထားတဲ့မြစ်တာတွေကိုခံစားမိနေတဲ့ဒီရဲ့လေးကိုကျွန်မပျော်ပျော်ရွှင်ရွှင်ဆင်နွှဲမိပါတယ်မျိုးမွန်ဆိုတဲ့တော်ရရှင်ကလည်းမိမိရဲ့ရောက်လေရာဘုံဘွားမှာတာရုခေါ်ပါနော်တဲ့။ဒီနဲ့မြေသားကလည်းရောက်ရာဘုံဘွားမှာအေးချမ်းပါစေမိလို့ရေးလာပါတယ်။နောက်ထပ် Facebook တော်ရရှင်တယောက်ကတော့အမေများနေ့မှာမြမတနိုင်ငံလုံးကမိခင်အမေမှန်သမျှတွေရောဆုံးမသွားတဲ့ကျမအမေဒေါ်နုခေါင်နဲ့ကဘာဝကမိခင်အားလုံးအတွက်ဂါရဝနဲ့ဂုဏ်ပြုပါတယ်တဲ့
။မိငိုကောင်းနဲ့ခွေးစည်းငယ်တို့ကွယ်
ီးခင်မြစ်တာဆိုပြီးတော့ကျေးဇူးမဆက်နိုင်ခင်မှာကွယ်လွန်သွားတဲ့ကျမအမေမေဘုတ်မေတော်တော်တို့ရီတို့အပေါ်ဝင်ကွယ်လွန်သွားပြီဖြစ်ကြတဲ့အမေတွေတက်ရှိထင်ရှားရှိနေစေမိခင်တွေအားလုံးကို VOE ရဲ့ပရိသတ်တွေနဲ့အတူဒီနေရာကနေပြီးတော့ဥညွတ်အယူတွေပြုပါရင်မိခင်မြစ်တာနဲ့လောကအလှတရားဒိုးပွားနိုင်ပါစေလို့ကျေးဇူးပါမေမေဒါကတော့မအေးတန်တာကျော်ရဲ့အထူးစီစဉ်ဖြစ်အမေများနေကိုတင်ဆက်ခဲ့တာပါရှင်။အခုတော့စာရဖကိုဘာတာဝင်တွေပေးထားတယ်လဲ။ဘယ်ဘက်ကိုဥတီနေတယ်လဲဆိုတဲ့ဥစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရအောင်ပါရှင
်။ပြီးခဲ့တဲ့မေလ10ရက်နေ့ကကျင်းပခဲ့တဲ့ပြည်သူ့လွှတ်တော်အစည်းအဝေးမှာတနင်္သာရီတိုင်းကော့တောင်းမြို့နယ်က NLD အမတ်ဦးခင်စော်ကထူးခြားတဲ့မေခွန်းတစ်ခုတင်သွင်းခဲ့ပါတယ်။သူမေခွန်းကတော့လွှတ်တော်ကိုယ်စားလှယ်များ၏လှုပ်ရှားမှုများအပေါ်စစ်ဘက်ဆိုင်ရာလုံခြုံရေးစာရဖအဖွဲ့များ၏ဆောင်ရွက်ချက်များသည်ဥပဒေနှင့်ညီညွတ်ခြင်းရှိမရှိဆိုတာပဲဖြစ်ပါတယ်။တကယ်တော့ဒီပြဿနာဖြစ်နေခဲ့တာအချိန်တော်လေးကြာမြင့်ခဲ့ပြီးအခုမှလွှတ်တော်တွင်မေခွန်းအဖြစ်ရောက်လာတာပါ။သူ့ရဲ့မေခွန်းဟာတိုင်းပြည်မှာအရေးကြီးဆုံးပုဂ္ဂိုလ်တွေလို့သတ်မှတ်နိုင်တဲ့ရွေးကောက်ခံဥပဒေပြုအမတ်တွေရဲ့အခန်းကဏ္ဍနဲ့သူတို့အပေါ်စစ်ဘက်ဆိုင်ရာကဘယ်လိုသဘောထားနေသလဲတပ်မတော်ကအရက်ဘက်စစ်ဘက်ဆက်ဆံရေးကိုဘယ်နည်းဘယ်ပုံပုံဖော်နေသလဲဆိုတာကိုမေးလိုက်တဲ့မေခွန်းလည်းဖြစ်ပါတယ်မေခွန်းနဲ့ပတ်သက်ပြီးဥခင်စောဘာပြောသလဲဒါကိုကာကွယ်ရေးဝန်ကြီးဌာနဘက်ကဘယ်လိုပြန်ဖြေသလဲဒီကိစ္စလက်ရှိမြန်မာနိုင်ငံရဲ့အခြေအနေအပေါ်ဘယ်လိုသက်ရောက်မှုရှိနေသလဲဆိုတာစိတ်ဝင်စားဖို့ကောင်းပါတယ်ဂုရုပတ်အဲ့ဒီကြောင်းဆွေးနွေးတင်ပြသွားပါမယ်
လွတ်တော်တွင်မှ NLD အမတ်ဦးခင်စောပြောတာကသူတို့အနေနဲ့လွတ်တော်နားချိန်မှာကိုမဲဆန္ဒနဲ့ကိုသွာမဲဆန္ဒရှင်တွေနဲ့တွေ့ဆုံပြီးလွတ်တော်အတွေ့အကြုံရှင်းလင်းတာဒေသဆိုင်ရာအာဏာပိုင်အဖွဲ့အစည်းတွေဖိတ်ကြားလို့အခမ်းအနားတွေအစည်းအဝေးတွေတက်ရောက်ရတာစတာတွေကိုဆောင်ရွက်ရတဲ့အကြောင်းအဲ့ဒီလိုဆောင်ရွက်တဲ့နေရာမှာစစ်ဖက်ဆိုင်ရာလုံခြုံရေးစာရဖတပ်ဖွဲ့ဝင်တွေကနေအမတ်တွေရဲ့လှုပ်ရှားမှုကိုစောင့်ကြည့်တာတည်င်းရယူတာအတန်ဖန်းတာဓာတ်ပုံရိုက်ယူတာတွေလုပ်တယ်လို့ဆိုပါရယ်ဒီနေရာမှာအာဏာပိုင်တွေနဲ့အတူတက်ရတဲ့အစည်းအဝေးတွေအခမ်းအနားတွေမှာအဲ့လိုလှုပ်တာပြဿနာမရှိပေမဲ့လွတ်တော်အမတ်တွေနဲ့သူ့မဲဆန္ဒရှင်တွေနဲ့တွေ့ဆုံပွဲလိုမျိုးမှာစောင့်ကြည့်တာတည်င်းယူတာဓာတ်ပုံရိုက်တာအတန်ဖန်းတာမျိုးတွေကတော့မဲဆန္ဒရှင်တွေရောအမတ်တွေကိုယ်တိုင်ပါလွတ်လပ်မှုမရှိသလိုလုံခြုံမှုမရှိသလိုတရားဥပဒေမရှိသလိုခံစားနေရတယ်လို့ဆိုပါတယ်ဒီလောက်ရက်တွေဟာ2019ခုနှစ်ကပြဋ္ဌာန်းခဲ့တဲ့နိုင်ငံသားများရဲ့ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကိုကာကွယ်ပေးရေးဥပဒေနဲ့ရောညီညွတ်ပါရဲ့လားဆိုပြီးမေခွန်းထုတ်သွားခဲ့တာဖြစ်ပါတယ်တကယ်တော့ကော့တောင်းအမတ်ဦးခင်စောမေးမြန်းသွားတာတွေဟာယာနဲ့ထီတဲ့လွှတ်တော်အမတ်တွေဒီကနေ့ကြုံနေရတဲ့ပြဿနာကြီးတစ်ခုဖြစ်ပါတယ်။အမတ်တွေနဲ့မဲဆန္ဒရှင်တွေရဲ့တွေ့ဆုံပွဲတွေဆိုတာဟာပြည်သူတွေကနေဥပဒေပြုအမတ်တွေကိုသူတို့ကြုံနေရတဲ့အခက်အခဲပြဿနာမျိုးစုံကိုပုံပွင့်လင်းလင်းတင်ပြရတဲ့ပွဲမျိုးပါ။ဒေသဆိုင်ရာအာဏာပိုင်တွေမကောင်းဘူးဆိုမကောင်းဘူး၊ဖိနှိပ်တယ်ဆိုရင်ဖိနှိပ်တယ်၊ဥပဒေချိုးဖောက်တယ်ဆိုရင်ချိုးဖောက်တယ်၊အစရှိသဖြင့်အကြောင်းလည်းမရှိပြောဆိုနိုင်ရမယ့်ပွဲမျိုးပါ။ဒါပေမဲ့အဲ့ဒီလိုပွဲမျိုးတွေမှာစာရဖတနည်းအားဖြင့်စစ်ထောင်လှမ်းရေးတွေရှိနေအမတ်အပါအဝင်ဘသူကမှဂီးမဆိုင်ပဲဓာတ်ပုံတွေဗီဒီယိုတွေရိုက်အတန်တွေဖန်လုပ်ပြနေတာဟာတနည်းအားဖြင့်ပြည်သူလူထုလွတ်လွတ်လပ်လပ်ပြောဆိုနိုင်ခြင်းမရှိအောင်တွေဝိုက်ချင်းချောက်လိုက်တယ်လို့ပါပဲ
။ဒါနဲ့ပတ်သက်ပြီးကာကွယ်ရေးဒုဝန်ကြီးဗိုလ်ချုပ်မြင့်ွယ်ပြန်ဖြေတာကအမတ်တွေအနေနဲ့သူတို့အလုပ်သူတို့လုပ်တာပွင့်လင်းမြင်သာမှုရှိရှိလုပ်နေတာသာဖြစ်တယ်။စာရဖတွေကလည်းသက်ဆိုင်ရာနေမြေတွေကနိုင်ငံရေးစီးပွားရေးလူမှုရေးဘာသာရေးနဲ့ဒေသဖွံ့ဖြိုးရေးထူးခြားသတင်းရယူတာမျိုးပဲဖြစ်ပြီးအမတ်တွေကိုပုဂ္ဂိုလ်ဆိုင်ရာစောင့်ကြည့်သတင်းရယူခြင်းမျိုးမဟုတ်တဲ့အကြောင်းတကြောက်စာအဖအဖွဲ့ဝင်တွေရဲ့ဆောင်ရွက်ချက်တရားဥပဒေချိုးဖောက်ရာမရောက်ကြောင်းဖြေကြားသွားခဲ့ပါတယ်။အခုလိုအလားတူပြဿနာမျိုးအရင်သမရဦးသိန်းစိန်အစိုးရလက်ထက်ကလည်းရှိခဲ့ပူပါတယ်။အဲ့ဒီချိန်ကအေရဝတီတိုင်းလွှတ်တော်ဥက္ကဋ္ဌဖြစ်တဲ့အငိမ့်စားဒုဗိုလ်ချုပ်ကြီးဟောင်ဦးဆန်းစင်ဟာခုလိုပဲစာအဖအဖွဲ့ဝင်တွေရဲ့တကောက်ကောက်လိုက်တာခံရပါတယ်။အဲဒီမကဦးဆန်းစစ်ပြန်သွားပြီးနောက်ပိုင်းသူတဲခိုခဲ့ရာကလူတွေသူတွစ်ဆုံခဲ့သူတွေကိုစာအဖကပြန်စစ်ဆေးမေးမြန်းတာလုပ်ခဲ့လို့အဲ့ဒီပြဿနာအေယော်ရီတိုင်းလွှတ်တော်တဲ့အထိရောက်ခဲ့ပါသေးတယ်။နောက်ပိုင်းအားလုံးသိကြပြီးဖြစ်တဲ့အတိုင်းတိုင်းလွှတ်တော်ဥက္ကဋ္ဌကနေသာသနာရေးဝန်ကြီးဖြစ်သွားတဲ့ဦးဆန်းစစ်ဟာ
จัดสิ่งที่ไม่ใช่เรื่องวิจิตรมันเรียกว่าการลงมือเนี่ยเท่านั้นนี่ใช่ชะมัดดาขันเลยยาบาร์เลยดินยามาตะเกะมีคนทบผู้ลูรากาสายาพะเผื่อวินิกูแต่เมื่อกองสังดีกาเปียทาร์เรตาวินบาโบจอบยินเนี่ยพิมาตัวตาวินหาตั้งสายาเนมีเรกาในงานยีสิบวัยลุ่มหุยบาดายเนี่ยดีตาพมโยยกิสากูสังจีสงเซนเท่านั้นบุสุเรตบอตุนัยมาเลยแต่เมื่อเดียดตัวดีกิสารีสงเซนเท่านั้นบุลูดลาเมื่อกองทบเสียบา ทีเกอร์อินเซียนาชินโซยาเลทัดตงาไต่แข่งในงานยิปเวสซีรีเน่ไต่แข่งในงานยิตมาริกูพินิกเชมโมโบซิทาวแลนยิปเวสซีดาวินเปียเคดลูซิทาวแลนยิปเวสกูพิจารณาไปซายาพาเวสกูเซบีมวยสักแข่งใครเนตบอบพินิบาร์เอเยนคิดข้ากาซิโซยาตีเอ็นีเน่ไต่แข่งเวสซีในงานยิตมาริกูกันด้วยบูดิลูลงเงินลูกดากูน่าเล่นนับบีเม่ดิกนี่เอเนลดีปาร์ดิกูไรโซยาพีลูกดากูเล่นล้วนมูท่านในเน่เชนี เอามาแต่เมื่อกับเพื่อนสีเปิดทาร์เรสายาพาเพื่อเยอดีนายเงยยี่ยเจ็บปาร์เรลูยฮะมีดับยันเลยยินจ้าเสียด้วยส่วนเสียกันตลอดเมื่อกูทุยามเอกสารเลยพินิบาร์เอแต่ในปัจจุบันเด็กเก่าในเงยยี่ตุเดตนาเพื่อเยได้ดากูเยก้านายเงยยี่ตมาจีอุดมเอาวิยิตาร์เรนายเงยยี่ตมาเนี่ยจันโนสาอุปาทังกุยาชาวเสกุเนยุยกับเวบีอุนุเยปัตตาสะปาร์ตีนายยาบีเอเชนีเน่นายเชนเดินจ้าตงเดบยาบาร์เอ
อันนี้เช่นกันสิทธาลัยฮะนายเงยดมารีลุดออกมาด้วยเนี่ยสุยาพ่อรีบามาเช่นแต่เดี๋ยวนายอยู่เดี๋ยวสบีนอกจากเก้าเก้าไล่เขจ้าเจ้าเอลูเชนีเจ้านายเงยดมารีลุดออกมาด้วยดีมั้งก้าสุยาพ่อวินิวาอันนี้จงเกจ้าเจ้านอกไปปุจจุจีนีวินเสียนาตินาเนี่ยส่งตัดตัวเจ้าแต่ดีพิวสิยาพบยาทาวัย ดิโมกุซิสเนสุราปีดูรู้ยุ่ยเฉยเรื่องดูเรื่องอุบัติเหตุอุบัติเหตุอุบัติเหตุอุบัติเหตุอุบัติเหตุอุบัติเหตุอุบัติเหตุอุบัติเหตุอุบัติเหตุอุบัติเหตุอุบัติเหตุอุบัติเหตุอุบัติเหตุอุบัติเหตุอุบัติเหตุอุบัติเหตุอุบัติเหตุอุบัติเหตุอุบัติเหตุอุบัติเหตุอุบัติเหตุอุบัติเหตุอุบัติเหตุอุบัติเหตุอุบัติเหตุอุบัติเหตุอุบัติเหตุอุบัติเหตุอุบัติเหตุอุบัติเหตุอุบัติเหตุอุบัติเหตุอุบัติเหตุอุบัติเหตุอุบัติเหตุอุบัติเหตุอุบัติเหตุอุบัติเ
မင်းရဲ့ပြည်ရင်းသတင်းတုံးသက်တဲ့အစီအစဉ်ကိုနားဆင်ခဲ့ပြီးတဲ့နောက်မှာတော့အင်္ဂါနေ့ညတိုက်ရိုက်လီလိုက်အစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုပြောပြပါရစေရှင
်တော်ရှိမှာပြပြည်သူကနေပြီးတော့ရွေးချယ်တဲ့လွှတ်တော်ကုလသမဂ္ဂတွေကိုစာရဖစစ်ဖက်ထောက်လှမ်းရေးကလိုက်လံစောင့်ကြည့်သတင်းယူနေတဲ့ပေါ်ပြီးခဲ့တဲ့သတင်းပတ်တုန်းကလွှတ်တော်မှာဘေးကွန်းထွက်လာတာနဲ့အတူပဲတာမန်လူလူကြားထဲမှာလည်းစစ်ထောက်လှမ်းရေးတွေရဲထောက်လှမ်းရေးတွေရဲ့လုပ်ရည်တွေနဲ့ပတ်သက်ပြီးတော့မေးကွန်းထုတ်เสียဖြစ်လာပါတယ်။လွှတ်တော်မှာပြောင်းလဲပြီးသားနိုင်ငံသားများ၏ပုဂ္ဂိုလ်ရေးဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ရေးဆိုင်ရာလုံခြုံမှုကိုကာကွယ်ပေးရေးဥပဒေအရဆိုလို့ရှိရင်ပုဂ္ဂိုလ်ရေးဆိုင်ရာလွတ်လပ်မှုနဲ့လုံခြုံမှုကိုထိခိုက်စေနိုင်တဲ့နောက်ရောင်ခံလိုက်တာစုံစမ်းထောက်လှမ်းတာတွေကိုကန့်သတ်တားမြစ်ထားပါတယ်။ဒါကြောင့်မလို့လက်ရှိထောက်လိုင်းရေးအဖွဲ့အစည်းအသီးသီးဟာဒီဥပဒေကိုလိုက်နာဆောင်စည်းမှုရှိပါရဲ့လားကျွန်တော်တို့ VUE တရရှင်တွေကြားမှာရောဒီအခုလိုမျိုးဒီဥပဒေနဲ့ပတ်သက်လို့ချိုးဖောက်ခံရတဲ့အတွေ့အကြုံမျိုးတွေရှိပါသလားအင်္ဂါနေ့ညတဲ့လေလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးမိများလူတဲ့တရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပြပို့ထားမယ်ဆိုရင်တဲ့လေလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုယ့်ရဲ့မိကွန်းကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ်VUE မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323822555ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@vuenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမှန်းကြမဲ့သတင်းရှင်တွေကိုကြိုဆိုပါရခင်ဗျာ
။အင်္ဂါနေ့ညအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရရှင်။အခုတော့ထူးခြားစံပြသတင်းများအစီအစဉ်ကိုမအေးတန်နာကျော်နဲ့အတူကိုငင်းချမ်းကတင်ဆက်မှာပါ။
ရုရှားနိုင်ငံတောင်ပိုင်းမြို့တစ်မြို့ဖြစ်တဲ့ Rostov on Don မြို့မှာကော့ဆက်လူမျိုးတွေဟာသူတို့ရဲ့မြင်းစီဓားစွမ်းနဲ့ရိုးရာနဗန်းတပ်ပွဲတွေကိုပြီးခဲ့တဲ့သတင်းပတ်မှာကျင်းပခဲ့တာပါ။ပြည်မိုးဝင်တဲ့သူတိုင်းကိုပွဲမစခင်မှာ Russia Orthodox ဖုန်းတော်ကြီးတစ်ပါးကကောင်းချီးပေးပါတယ်။မြင်းကိုအမျိုးမျိုးစီးပြတဲ့အပြင်မြင်းပေါ်ကနေပြီးတော့ဓားရည်ကိုလည်းအမျိုးမျိုးအစွမ်းပြခဲ့ပါတယ်။ကော့ဆက်လူမျိုးတွေရဲ့ဒီအစားအသောက်နဲ့လက်မှုပစ္စည်းတွေကိုလည်းပြသထားတဲ့အတွက်လာရောက်တဲ့သူတွေအနေနဲ့ဝယ်ယူပြီးစားသုံးနိုင်တာပါ။ဒီပွဲမျိုးကိုယဉ်ကျေးမှုတလေထုံးစံတွေကိုထိန်းသိမ်းမှုအတွက်ကျင်းပတာဖြစ်ပါရင် နှစ်ဆင်ကျင်းပခဲ့တာ10နှစ်လောက်ရှိနေပြီဖြစ်ပြီးတော့ဒီနေ့မှာတော့ဆိုဗီယက်ပြည်အောင်စုကိုတွန်းလှန်ခဲ့တဲ့ Don Concept Program မှုနှစ်တရာပြည့်အထိမ်းအမှတ်ကိုလည်းဆင်နွှဲခဲ့ပါတယ
်ရူမေးနီးယားနိုင်ငံကသုံးကုန်ဝေးမိသားစုတစ်ခုဟာအင်တာနက်ကတဆင့်ပြည်အစေးရောင်းချတယ်လို့လူချစ်လူခင်များစေတဲ့ဂါဒါမန်တွေမှုတ်ပေးနေပါတယ်မာထရီယာမိုက်ခဲလာမီခာနဲ့သူသမီးနှစ်ယောက်ဟာအင်တာနက်ဗီဒီယိုဖုန်းခေါ်မှုကနေတဆင့်ကဘာအနှံ့ကသူတို့ရဲ့ဖောက်တယ်တွေကိုဝန်ဆောင်မှုပေးနေတာပါ။တကိုးကြီးတွေဆုံးတွေဟာသူတို့ရဲ့အစွမ်းကိုသုံးပြီးအဝေးကပြဿနာတွေကိုဖြေရှင်းနိုင်တယ်လို့လဲသူတို့ကပြောပါတယ်။သူတို့တလဘလောက်ရတယ်လဲဆိုတာကိုမပြောပေမဲ့လဲဒါရော့ဘေးရင်ဟောကအတွက်တစ်ခါဟောရင်ယူရို90လောက်ကျတင်တာပါ။အခြေရေးကျွမ်းမာရေးငွေရေးကြေးကိစ္စတွေကိုဖြေရှင်းဖို့ဆိုရင်တော့ယူရိုရာပေါင်းများစွာကျတင်တယ်လို့စူတောင်းဂါရာရွေးချယ်ကလည်းသတင်းပတ်အနည်းငယ်ကြားနိုင်တာပါ။2011ခုနှစ်မှာအခုလိုရှေ့ပြေဟောဆုံးဝင်ဆောင်မှုတွေကိုအခွန်ကောက်လို့ရတဲ့လုပ်ငန်းအဖြစ်ရူမေးနီးယားနိုင်ငံကသတ်မှတ်ခဲ့ပြီးတော့အဲ့ဒီလုပ်ငန်းလုပ်ကင်တဲ့သူတွေဟာခွင့်ပြုချက်လိုင်စင်ရယူရမှာဖြစ်တယ်လို့ဝင်ဆောင်မှုတိုင်းအတွက် receipt ငွေရပြေစာထုတ်ပေးရမယ်လို့သတ်မှတ်ခဲ့ပါတယ
်။မော်ဒန်နိုင်ငံမှာ Boeing 757လေယာဉ်ကြီးကိုလူအယောက်20ပါတဲ့အဖွဲ့တစ်ခုကရမငွေရှာတဲ့အနေနဲ့ကျိုးနဲ့ဆွဲပြခဲ့တာပါ။တန်60လောက်လေးတဲ့ Boeing 757 DHL လေယာဉ်ကြီးကိုအမျိုးသားတစ်စိုက်ကပေ60လောက်ရအောင်ကျိုးနဲ့ဆွဲပြနိုင်ခဲ့ပါတယ်။တစ်ချိန်တည်းမှာလေသူတို့ကအရင်တော့အတင်ထားတဲ့စံချိန်တွေကိုချိုးဖို့နဲ့အမြန်ဆုံးဆွဲနိုင်အောင်ကြိုးစားခဲ့တာပါ။သူတို့အခုလိုမျိုးလုပ်ပြခဲ့တာ9နှစ်ဆက်တိုင်ရှိနေပြီဖြစ်ပြီးပေါင်ဝင်တဲ့သူတွေကတစ်ယောက်ကို16ဒေါ်လာနီးပါးပေးရပါတယ
်။တနင်္လာနေ့နေ့ကင်း VOA မြန်မာပိုင်းစီစဉ်ကိုဝါရှင်တန် DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။အခုတော့သတင်းအချင်းချုပ်ကိုမတ်တင်ကီထိုက်ကပြောပြမှာပါ။ဗီယက်နမ်မှာကျင်းပနေတဲ့16ကြိမ်မြောက်ကုလသမဂ္ဂဗုဒ္ဓနေ့အခမ်းအနားကိုတနင်္ဂနွေနေ့မှာတော့သမ္မတဦးဝင်းမြင့်တက်ရောက်ပြီးမြန်မာနိုင်ငံတွင်းဘာသာပေါင်းစုံငြိမ်းချမ်းရေးဆောင်ရွက်နေကြောင်းပြောဆိုခဲ့ပါတယ်။ကုလသမဂ္ဂဗုဒ္ဓနေ့အခမ်းအနားမိန့်ခွန်းမှာမြန်မာနိုင်ငံတွင်းအမျိုးသားပြန်လည်တင့်မြတ်ရေးနဲ့ငြိမ်းချမ်းရေးထွန်းကပ်လာဖို့ကြိုးပမ်းမှုအနေနဲ့ဘာသာပေါင်းစုံငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုငြိမ်းချမ်းမြတ်တာအဖွဲ့ကဦးဆောင်ပြီး2018ခုနှစ်ကစလို့နှစ်ကြိမ်ကျင်းပခဲ့တယ်လို့ပြောဆိုသွားတာဖြစ်ပါတယ်။အမေရိကန်ကိုတင်ပို့တဲ့တရုတ်ထုတ်ကုန်တွေအပေါ်သမ္မတဒေါ်နယ်ထရန့်ကအကောက်ခွန်စည်းချက်မှုတည်တည်တသာတိုးလိုက်ပြီးတဲ့နောက်မှာတော့အမေရိကန်ပို့ကုန်တွေအပေါ်မှာလည်းတရုတ်ဘက်ကလက်တုံပြန်ပြီးအခွန်တိုးကောက်ဖို့ခန့်မှန်းထားကြောင်းအမေရိကန်ဘက်ကတနင်္ဂနွေနေ့မှာပြောပါတယ်။ကမ္ဘာစီးပွားရေးအကြီးဆုံးနှစ်နိုင်ငံဖြစ်တဲ့အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးမပြေလည်မှုတွေကနှစ်ဖက်စလုံးအထိနာမယ်လို့အမေရိကန်သမ္မတအင်ပြူရောစီးပွားရေးအကြံပေးအရာရှိချုပ် Larry Kudlow က Fox News Sunday အစီအစဉ်မှာပြောဆိုသွားတာဖြစ်ပါတယ်။ရေမင်းနိုင်ငံကဟူတီသဘုံအဖွဲ့တွေဟာကုလသမဂ္ဂနဲ့ညှိနှိုင်းသဘောတူထားတဲ့အတိုင်းရေမင်းရဲ့အဓိကစိတ်ကမ်းမြို့တွေကနေဆက်ပြီးတော့ရုတ်သိမ်းနေကြတယ်လို့ကုလသမဂ္ဂတာဝန်ရှိသူတွေကတနင်္ဂနွေနေ့မှာပြောပါတယ်။ရှိမင်းနိုင်ငံကဟိုဒေတာဆာလစ်ရက်အစ်စာစိတ်ကမ်းမြို့ကဟူတီတပုံတပ်ဖွဲ့တွေကိုစနေနေ့ကစပြီးတော့ပြန်လည်ရုတ်သိမ်းနေတာဖြစ်ပါတယ်။အဲ့ဒီစိတ်ကမ်းသုံးခုကဟူတီတပုံတပ်တွေထွက်ခွာသွားတဲ့နေရာတွေမှာအစိုးရကံယူဒန်းဆောင်တပ်တွေကအစားထိုးဝင်ရောက်တာဝန်ယူတဲ့လုပ်ငန်းစဉ်ကိုဆောင်ရွက်မှာဖြစ်ပါတယ်
။မတ်တင်ကီထိုက်ကသတင်းချင်းချုပ်ကိုပြောပြသွားတာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုညံဝင်းအောင်ပါ။အင်ဂျင်နီယာကတော့ John Elson ဖြစ်ပါတယ်ရှင်။တနင်္လာနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်။ရှင်လန်းချမ်းမြေကြပါစေရှင်။ကျမအင်ဂျင်နိုင်ပ
This program has come to you from the Voice of America, Washington.